Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇွန်လ23ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 30နဲ့40ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်ထောင်စုရဲကိုလာရောက်ဖို့အတွက်အလဲပတ်ဗီဇာလျှောက်ထားသူတွေဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်းရချင်းပို့ပြီးကြာသွားနိုင်ပါတယ်ဥရောပတမကကလည်းဗြိတိန်ခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နောက်ဥရောပအနေနဲ့ဗြိတိန်နဲ့လက်တွေ့ကျတဲ့ဆက်ဆံရေးတည်းထူထောင်ဖို့လိုနေပြီလို့ဥရောပတမကအကြီးအကဲကပြောကြားလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကျင်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့အင်ကာနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည်ပါဦ
းကောင်းပါပြီရှင်ညညတော်တိုင်းရင်းသားလူမျိုးများ Federal Council UNFC ထဲကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတယ်ဆိုတဲ့သတင်းမှာတော့
အခုပူပူနွေးနွေးနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ဗျာတပ်ဖွဲ့တော်ဝါဗျာနှစ်ဖွဲ့ပေါ့ဒီ UNFC ရဲ့ဒီဖွဲ့စည်းပုံကတော့
UNFC ကောင်ဆောင်ဦးခွန်အုပ်ကပြောတော်ရာကိုနောက်ပိုင်းမှာအပြည့်အစုံကြားကြမှာပါ။ဒါအပြင်ထိုင်းနိုင်ငံတောင်ပိုင်းကအလုပ်ဆိုင်တစ်ခုကိုဝင်ရောက်ဖမ်းဆီးရမှာမြန်မာနိုင်ငံသားအများစုပါတဲ့တရားမဝင်အလုပ်သမား300ကျော်အဖမ်းခံရတဲ့တဲ့နဲ့ကုလသမဂ္ဂရဲ့2019ခုနှစ်မွေးစေဝါအစည်းအဝေးခန်းစားထုတ်ပြန်လိုက်တဲ့တဲ့တွေအပြင်အခြားပြည်တွင်းတဲ့တွေကိုပါကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုကြားမှာပါ။ခုအရင်ဆုံးတော့တောက်ကြနေမနေ့ခင်နောက်ဆုံးအတဲ့တွေကိုတော်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုရဲကိုလာရောက်ဖို့အတွက်အလဲပတ်ဗီဇာလျှောက်ထားသူတွေဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်းရခြင်းပို့ပြီးကြာသွားနိုင်ပါတယ်အရင်သမရအိုဘားမားလက်ထက်ကချမှတ်ထားတဲ့ကောင်စစ်ဝင်ရုံးကလုံခြုံရေးဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ပတ်သက်တဲ့စီးမျဉ်းစီကံညွှန်ကြားချက်ကိုပြန်ပြီးပြောင်းတဲ့သမရအမိန့်တစ်ချက်ကိုသမရဒေါ်နယ်ထရမ့်ကဗိုလ်တပုနေမှာထုတ်ပြန်ခဲ့တယ်လို့သမရအင်ဗျူနဲ့အမေရိကန်နိုင်ငံခြားရေးဌာနကချက်သပရီနေမှာပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံထဲကိုဝင်ရောက်ဖို့အတွက်ခရီးသွားဗီဇာ၊ကျောင်းသားဗီဇာနဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အတွက်ဗီဇာလျှောက်ထားသူကနှစ်စဉ်နှစ်တိုင်းတန်းနဲ့ချေရှိနေတာဖြစ်ပြီးသူတို့အတွက်ဗီဇာစစ်ဆေးချိန်ဘယ်လောက်ကြာမလဲဆိုတာကိုအခုချိန်ထိတည်တည်ချာချာမသိရသေးပါဘူးကျောင်းသားနဲ့ခရီးသွားအပေါင်းဝင်ရွှေ့ပြောင်းအခြေချဖို့မဟုတ်တဲ့ဗီဇာလျှောက်ထားသူတွေအတွက်စီးစစ်ချိန်ကိုအရင်သမရလက်ထက်က2012ခုနှစ်တုန်းကတရင်သုံးပတ်အတွင်းမှာပဲလျှောက်ထားသူ80ရာခိုင်နှုန်းလောက်ကိုအပြီးစစ်ဆေးပေးဖို့အတွက်ချမှတ်ထားတာကိုသမရထရမ့်ရဲ့အမိန့်တင်မှာပယ်ဖျက်ခဲ့တာဖြစ်ပါတယ်။နိုင်ငံတွင်းဝင်ရောက်လာသူတွေကိုအထူးစစ်ဆေးတာတွေလှုပ်ဆောင်မဲ့ထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒခိုင်မာစေဖို့အတွက်အကောင့်ထည့်ဖော်နေချိန်မှာပဲအခုလိုအမိန့်တက်ထွက်ပေါ်လာတာဖြစ်ပါတယ်။သမရဟာဗီဇာလျှောက်ထားသူတွေကိုတည်တည်ချာချာစစ်ဆေးပြီးမှအလောတကြီးမပေးမိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းသမရအင်ဗျူလက်ထောက်ပြောခွင့်ရမိုက်ကယ်ရှော့ကချက်သပရီနေမှာပြောကြားခဲ့တာပါ။
အီရန်နိုင်ငံမူဆိုးမြို့မှာရှိတဲ့အထင်ကြီးသမိုင်းဝင် Inuable G ကို IS သွေးကြွတွေမနေ့တုန်းကဖျက်ဆီးလိုက်ခြင်းဟာမူဆိုးမြို့မှာစစ်သွေးကြွအုပ်စုတွေရဲ့အာဏာထိန်းချုပ်မှုအဆုံးသတ်တဲ့အနေအထားကိုရောက်နေတဲ့ရေးလက္ခဏာပဲလို့အီရတ်ဗိုလ်ချုပ်တွေကပြောလိုက်ပါတယ်။မူဆိုးမြို့မှာအီရတ်နဲ့ညွန်ပေါင်းတပ်ဖွဲ့တွေအောင်ပွဲမခံနိုင်ခင် IS စစ်သွေးကြွတွေကအခုလိုမျိုးဘလီဂျီကိုဖျက်ဆီးခြင်းတွေခဲ့တာဆိုပြီးတော့မူဆိုးမြို့မှာရှိတဲ့အီရတ်စစ်သားတွေက VOA ကိုပြောပါတယ်အဲ့ဒီမြို့မှာရှိတဲ့ IS သွေးကြွတွေရဲ့နောက်ဆုံးအမာခံစခန်းကိုအီရတ်တပ်ဖွဲ့ဝင်တွေတိုက်ခိုက်ဖျက်ဆီးဖို့ကြိုးပမ်းနေကြပါတယ်။မူဆိုးရဲ့ဘလီဂျီလို့တင်စားခေါ်ကြတဲ့အလက်ခက်ကအဲ့ဒီဘလီဂျီကိုလွန်ခဲ့တဲ့နှစ်ပေါင်း800ကျော်ကစတင်တိစောက်ခဲ့တာပါ။ဒီဘလီနေရာမှာပဲ2014ခုနှစ်တုန်းက IS အဖွဲ့ကောင်းဆောင်အဘူဘကာအဘက်ဒါရီကဒီအီရတ်နဲ့စီးရီးယားနိုင်ငံနယ်မြေစိပ်ပိုင်းကိုဘာသာရေးနယ်မြေဖြစ်သတ်မှတ်ပြီးတော့သူ့ကိုယ်သူအဲ့ဒီနယ်မြေရဲ့ကောင်းဆောင်အဖြစ်ကြီးညာခဲ့တာပါ IS သွေးကြွတွေကဒီသမိုင်းဝင်ဘလီဂျီကိုပို့တဖူးနေညာကဖောက်ခွဲချိန်မှာအီရတ်တပ်ဖွဲ့ဝင်တွေကအဲ့ဒီဘလီဂျီရဲ့မီတာ90လောက်အတွင်းမှာရှိနေတဲ့အကြောင်းအီရတ်စစ်ဖက်ရရှိသူကဆိုပါတယ် IS ရဲ့သတင်းဌာနဖြစ်တဲ့အမတ်ကတော့ဒီဘလီဖောက်ခွဲမှုကိုအမေရိကန်စစ်လေရင်ကလုပ်ခဲ့တာလို့တံပြန်ကြီးညာချက်ထုတ်ပါတယ်အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တာဝန်ခံတွေကတော့ IS အဖွဲ့ရဲ့အဲ့ဒီဆွဆွဲချက်ကိုချက်ချင်းပဲညှင်းပယ်ခဲ့ပါတယ်
ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နောက်မှာဥရောပအနေနဲ့ဗြိတိန်နဲ့လက်တွေ့ကျတဲ့ဆက်ဆံရေးတက်ကိုထူထောင်ဖို့လိုအပ်နေပြီလို့ဥရောပသမဂ္ဂအကြီးအကဲကပြောကြားလိုက်ပြီးအနာဂတ်မှာတော့ပူးပေါင်းဆောင်ရွက်ဖို့တော့တိုက်တွန်းခဲ့ပါတယ်။ကျယ်တဲ့ပရင်းနဲ့ဘရပ်ဆဲလ်စ်မှာဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးမှာဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုဒဟာနီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗြိတိန်ဟာဥရောပသမဂ္ဂကနေခွဲထွက်တာဖြစ်ပြီးဥရောပကနေခွဲထွက်သွားတာမဟုတ်ကြောင်းနဲ့သူ့ကိုသူတို့ခွဲထွက်သွားပြီးတဲ့နောက်မှာဆက်ဆံရေးကောင်းဖို့လမ်းဖွင့်ထားရအရေးပါတယ်လို့ဆိုပါတယ်။ဥရောပခေါင်းဆောင်တွေနှစ်ရကြာဆွေးနွေးပွဲကိုဘရပ်ဆဲလ်စ်မှာချက်တပရင်းတွေကစတင်ခဲ့တာပါ။ဒီအစည်းအဝေးမှာဗြိတိန်ခွဲထွက်မှုနဲ့အတူအကြမ်းဖက်ဝါဒဆိုင်ရာရွှေ့ပြောင်းအခြေချမှုနဲ့ဥရောပတလွာရင်ဆိုင်နေရတဲ့တခြားပြဿနာတွေကိုဆွေးနွေးကြတာပါ။ဒီအစည်းအဝေးမတိုင်ခင်မှာပဲအပြုသဘောဆောင်တဲ့ညှိနှိုင်းမှုတွေလုပ်ဖို့စဉ်းစားနေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပြင် EU ကနေဗြိတိန်ခွဲထွက်တဲ့အတွက် EU နိုင်ငံတွေမှာနေထိုင်တဲ့ British နိုင်ငံသားတွေနဲ့ Britain နိုင်ငံမှာနေထိုင်တဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေဘယ်လိုကာကွယ်ပေးရမလဲဆိုတာနဲ့သူတို့ဘက်မှာရိုက်ခတ်မဲ့အခြေအနေတွေကိုချက်တဲ့ Britain နဲ့အစည်းအဝေးမှာဦးစားပေးပြီးဆွေးနွေးမယ်လို့လည်းပြောပါတယ် Britain နိုင်ငံနဲ့ Europe တလွှားကအဖွဲ့အစည်းတွေရဲ့လက်ရှိဌာနချုပ်တွေအတွက်ကြံ EU 28နိုင်ငံကနေရာသစ်တွေကိုရွေးချယ်ပြီးပါပြီလို့ EU ကြီးကဲ Donald Tusk ပြောပါတယ် Britain ခွဲထွက်ပြီးတဲ့နောက်ဒုက္ခသည်များအရေးစီမံခန့်ခွဲမှုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီး EU ဖွဲ့ဝင်နိုင်ငံတွေအငင်းပွားနေတာမို့ဒီဥရောပစီမံကိန်းကိုပြန်ပြီးဆက်ဖို့ဂျာမနီနိုင်ငံနဲ့အတူလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကလည်းကတိပြုခဲ့ပါတယ်
။ကာတာနိုင်ငံအတွက်အစားအစာတွေတင်ဆောင်လာတဲ့ကုန်တင်သင်္ဘောတစ်စီးနဲ့စစ်အရာရှိ23ဦးတို့ကိုတူရကီနိုင်ငံကနေမနေ့တုန်းကဆေလွတ်ပေးပို့ခဲ့ပါတယ်။ကာတာနိုင်ငံဟာအကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးထောက်ခံနေတယ်ဆိုပြီးတော့ဆော်ဒီအာရေဗျ၊အီဂျစ်၊ကူဝိတ်နဲ့တခြားအာရဗ်တိုင်းပြည်တွေကပြီးခဲ့တဲ့သတင်းသုံးပတ်ကြာကပဲကတားနိုင်ငံနဲ့တန်တမာနဲ့စီးပွားရေးဆက်ဆံမှုတွေဖျက်တော့ခဲ့ပါတယ်။အကြမ်းဖက်အဖွဲ့တွေကိုထောက်ခံနေတဲ့ဆိုတော့အဲ့ဒီဆွဆွဲချက်ကိုတော့ကတားနိုင်ငံဘက်ကညှင်းဆို့ထားပါတယ်။အခုလိုညှင်းပွားမှုအတွင်းတူရကီနိုင်ငံကတော့ကတားဘက်ကနေရပ်တည်ပြီးအစားအစာနဲ့စီးရေးထောက်ပံ့တွေပေးပို့ပေးနေပါတယ်။ပြီးခဲ့တဲ့သတင်းသုံးပတ်တွင်းအစားအစာတွေအပြည့်တင်ဆောင်ထားတဲ့တူရကီကုန်တင်လေယာဉ်105စီးကတားနိုင်ငံကိုဆက်ရောက်ခဲ့ပြီးပါပြီ။မနေ့ကပို့လွတ်လိုက်တဲ့ကုန်တင်သင်္ဘောထဲမှာတော့အသီးနှံဟင်းသီးဟိရွက်နဲ့ရိတ်ခါကြောက်တွေတန်ချိန်4,000တင်ဆောင်သွားခဲ့တာပါ။ကတ္တာနိုင်ငံကဒိုဟာကမ်းခြေကိုဆဲလောက်ကြာမှအဲ့ဒီစားနပ်ရိတ်ခါတွေရောက်သွားပါလိမ့်မယ်။2014ခုနှစ်ကတည်းကကတ္တာနိုင်ငံမှာတူရကီစစ်တပ်တစ်ခုဆေလွတ်ချထားခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကတော့တူရကီစစ်သားတွေကတ္တာနိုင်ငံမှာပို့ပြီးတော့ဆေလွတ်ချထားဖို့ခွင့်ပြုတဲ့အကြောင်းတူရကီလွှတ်တော်ကဥပဒေတရက်ကိုအတည်ပြုခဲ့ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
EU American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်၏တန်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အခုလိုဆက်သွယ်ပြောကြားတဲ့အခါမှာအရှိတောင်အာရှဒေသပေါ်မှာ American ရဲ့ဆက်လက်ထားရှိတဲ့ဂတိကဝတ်တွေအကြောင်းအလေးပေးပြောကြားခဲ့တာဖြစ်ပြီး Mr. Tillerson ကဒေသရင်းလုံခြုံရေးစင်ခေါမှုတွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လို့ကြက်တပရီနေမှာရန်ကုန် American တန်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာ American နှစ်နိုင်ငံနိုင်ငံကြီးဝန်ကြီးတွေရဲ့ဆက်သွယ်ပြောကြားမှုကအမေရိကန်နိုင်ငံမှာဆွတ်အပ်တည်တက်လာခဲ့တဲ့နောက်ပိုင်းအခုတခါပထမဆုံးချိန်မှာအမေရိကန်ပြည်ထောင်စုကအရှေ့အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားနေတာဖြစ်ပြီးအမေရိကန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်ပြီးမြှင့်တင်တဲ့အနေနဲ့နိုင်ငံကြီးဝန်ကြီးတလဆန်မေလာထဲမှာပဲဝါရှင်တန် DC မှာအာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခဲ့တာပါ။ဒေါန်ဆန်းစုကြည်ကတော့ဥရောပခီးစဉ်တစ်ခုကိုစီစဉ်ထားပြီးဖြစ်တာမို့ဒီအစည်းအဝေးကိုမတက်အောင်နိုင်မဲမြန်မာနိုင်ငံရဲ့မြို့သားလုံခြုံရေးကျန်ပြီးဥတောင်းထွန်းတော်တက်ရောက်ခဲ့တာဖြစ်ပြီးဝန်ကြီးတလဆန်အတွက်ဒေါန်ဆန်းစုကြည်ကစာလွှာပဲပေးခဲ့တာပါ။ဒေါန်ဆန်းစုကြည်ကပြီးခဲ့တဲ့သမ္မတအိုဘားမားဆုကနေနီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးအိုဘားမားအဆုအလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးရုပ်သိမ်းခဲ့တာပါ။လက်ရှိအမေရိကန်သမ္မတထရမ့်အဆုအလက်ထက်မှာလည်းအရင်သမ္မတလက်ထက်ကဆက်ဆံရေးတိုင်းဆက်လက်ထားရှိနေစေဖြစ်ပြီးအခုပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနဲ့အမေရိကန်နိုင်ငံကြားဝန်ကြီးနှစ်ဦးဆက်သွယ်ပြောကြားတာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်ရေးရာကော်မတီရဲ့31ကြိမ်မြောက်ဆွေးနွေးပွဲကိုထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသမှာရှိတဲ့ဒီအပန်းဖြေစခန်းတစ်ခုမှာမနေ့တုန်းကကျင်းပခဲ့ပြီးတော့နှစ်နိုင်ငံကြားဆက်ဆံရေးပို့ပြီးတော့ခိုင်မာလာဖို့နဲ့နယ်စပ်ပြဿနာတွေကိုဖြေရှင်းရေးကိစ္စတွေဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ထိုင်းနိုင်ငံထုတ် Nation သတင်းစာမှာဖော်ပြထားပါတယ်အခုဆွေးနွေးပွဲမှာထိုင်းမြန်မာနိုင်ငံပူးပေါင်းပြီးတော့နယ်စပ်တည်ငြိမ်ရေးကိုအရင်တုန်းကလိုပဲဆက်ပြီးတော့လှုပ်ဆောင်ကြဖို့နဲ့အထူးသဖြင့်နှစ်နိုင်ငံထိစပ်နေတဲ့နယ်ကြားဒေသတစ်လျှောက်မှာပြည်ပခါတွေပို့ပြီးတော့ပြေလျော့လာရေးထိုင်းဘက်ကလိုလားတဲ့အကြောင်းထိုင်းတပ်မတော်တပ်မ3ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Vijay Sriban Chop ကဆွေးနွေးပွဲပြီးမှပြောခဲ့ပါတယ်နယ်စပ်ရေးကိစ္စတွေမကဘဲနဲ့စီးပွားရေးလူထုကျန်းမာရေးမူရဆေးဝါးထိန်းချုပ်မှုလက်နက်နဲ့လူကုန်ကူးမှုထိန်းချုပ်ရေးအပြင်အကြမ်းဖက်ဝါဒထိန်းချုပ်ရေးကိစ္စတွေမှာလည်းထိုင်းနဲ့မြန်မာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်နေမှုတွေကိုတိုးမြင့်သွားဖို့ရည်ရွယ်ပြီးတော့အခုလိုဆွေးနွေးပွဲမှာကျင်းပခဲ့တာလို့ထိုင်းဗိုလ်ချုပ်ကြီးဗီချစ်ကပြောဆိုခဲ့ပါတယ
်။ IS စစ်သည်ကြော်တွေကိုထောက်ခံပံ့ပိုးနေသူတွေကမလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသူတို့ရဲ့အရှိအာရှနယ်မြေဖြစ်နေတဲ့အမှဖော်ပြကြကြောင်းအာရှဒေတာကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါဟာပြီးခဲ့တဲ့သတင်းပတ်ထဲမှာ S Rajaratnam နိုင်ငံတကာရေးရာကြောင်းကနေထုတ်ဝေတဲ့စာဆောင်မှာ Jasmine Singh ကတုံ့တက်ရေးသားခဲ့တာကိုလူမှုမီဒီယာတွေကဒေတာရင်းမှာနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေကိုတိုက်ခိုက်လာဖို့အတွက်ဒါဟာအပယရောက်နေတယ်လို့ကွက်ပြီးပဲဖော်ပြခဲ့တာဖြစ်ပါတယ်တိုက်ခိုက်နိုင်တဲ့ဒေတာရင်းနိုင်ငံတွေထဲမှာအင်ဒိုနီးရှားဖိလစ်ပိုင်ထိုင်းတောင်ပိုင်းမြန်မာနဲ့ဂျပန်နိုင်ငံတွေပါဝင်နေပါတယ်လူငယ်ရေးဆိုင်ရာလေးလာဆန်းစစ်သူတွေကလည်းအခုလို social media တွေမှာပြန့်နှံ့နေမှုကနေအရှိလေပိုင်းဒေတာကိုသွားပြီးတိုက်ခိုက်ရင်မလုံနိုင်ကြတဲ့တတိပုဂ္ဂလအဆွန်ရောက်တွေအနေနဲ့ဒေတာရင်းတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့သုံးသပ်ကြတာဖြစ်ပါတယ်ဒေတာရင်းမှာအကြမ်းဖက်မှုတွေတိုးလာနေတာနဲ့စင်ကာပူနိုင်ငံကမကြခင်နှစ်တွေအတွင်းမှာပဲအကြမ်းဖက်ချိတ်ချောက်မှုအန်ဒီအဆင့်ပေးမှုတတိအမြင့်ဆုံးမှာထားထားတာဖြစ်ပါတယ် Direct from Washington The Voice
of America The VOA တောက်ကြနေမနေ့ခင်နောက်ဆုံးကသတင်းတွေကိုတော့ခင်မျိုးတင်တဲ့ကိုကျော်အောင်လင်းတို့ကတင်ပြသွားတော့ပါရှင် VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လင်းပေးသွားပါမယ်ညညတော်တိုင်းရင်းသားလူမျိုးများ Federal Council UNFC ထဲကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြည့်အညင်ချရဲ့လုံခြုံရေးအောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်သုံးသပ်ဖို့လိုပြီးလို့ UNFC ကောင်ဆောင်ဟောင်းတူကပြောလိုက်ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ22ရက်နေ့ကစတင်ကျင်းပတဲ့ UNFC ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ်2015ခုနှစ်ထဲမှာတအောင်းပလောင် TNLA တပ်ဖွဲ့နဲ့ MMDAA ကိုကန်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီဖြစ်ပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ဟာလည်း NCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFC တွေကနေအခုလိုလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေတစအစနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြည့်ရဲ့ညီညာရေးလမ်းစဉ်အောင်မြင်ဖို့ဆိုရင်UNFC ထဲမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်လိမ့်မယ်လို့ UNFC ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဘူမူကြီးခွန်အိုကာကပြောပါတယ
်အခုပူပူလင်းလင်းနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ဗျာ WNO ဝါကနောက်ဖွဲ့ပေါ့ဒီ UNFC ရဲ့ဒီဖွဲ့စည်းပုံကတော့ဖွဲ့ဝင်ကတုတ်ထွက်ခြင်းရယ်စာပို့တယ်ဆိုရင်ဒါနှုတ်ထွက်ပြီးတဲ့သဘောရှိပါလား UNFC ထဲမှာဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့မွန်ပြည်ပြပါတီနဲ့ဒီ KMPP ပေါ့ဒီနှစ်ဖွဲ့ပေါ့မူတည်တာပေါ့ဒီနှစ်ဖွဲ့ကတိုင်းပြည်သားတွေလိုလားနဲ့ပုံသဏ္ဍာန်အဲနေနေလုံအောင်ပြန်လည်းရောက်နိုင်အောင်တော်တော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်ဆန္ဒ
UNFC တပ်ပေါင်းစုတွေကနေလက်နက်ကန်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဘုံမူကြီးခွန်အိုကာကအခုလိုသုံးသပ်ပါတယ
်နှစ်နှစ်ပတ်ပတ်ဝန်းကျင်မှာ UNFC နေနဲ့ရှိမတိုးနိုင်နောက်လည်းမဆုံးနိုင်ပေါ့ဗျာဒီနေ့ဘွဲတွေကပြဿနာပါမရှိတဲ့အခါကျတော့မြောက်ပိုင်းအဖွဲ့အစည်းကချင်းကတာပို့ပြီးတော့မြန်တယ်လို့ဖြစ်နေတာ။အဲကြောင့်မြောက်ပိုင်းအဖွဲ့အစည်းတွေချင်းကမှုနောက်တရုတ်ရဲ့တန်ဖိုးမှုကိုကြည့်ပြီးတော့နည်းနည်းလေးအလားအလာပို့ကောင်းတဲ့အတွက်ကိုအခုကြောင်းကြတာလည်းဖြစ်နေတာပေါ့။
အဲ့တော့ဒီ UNFC ထဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လည်ပေါင်းစည်းရေးအလားအလာကိုဘယ်လိုမြင်မိပါလဲ
။အာမရှိဘူးဗျ။ထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းဖို့တော့မလွယ်ဘူး။
ဒါ
ပေမဲ့ပြန်ပေါင်းနိုင်တာတစ်ခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာအတူတကွပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါလား
။လက်နက်ကင်တိုင်းသားတက်တီ UNFC တွေကအခုလိုနှုတ်ထွက်သွားတာကြောင့် UNFC တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့ Federal အရေးလှိလာနေတဲ့ဂျာမနီအခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ်
ပြိုကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ officially တော့သူကမပြိုကွဲဘူးအာနေသားသလားဆိုတော့အာနေသားတယ်ဒီ SSPP ကတော့ UNFC ရလက်သူကမထက်ဘူးဒါပေမဲ့ပန်ဆန်း alliance နဲ့လက်သူကဝင်နေတယ်တကယ်လို့ SSPP ကဆက်နေမယ်ဆိုလို့ရှိရင် UNFC ရအဲ့လောက်ကြီးအာမနေသေးဘူးလို့ပြောလို့ရတ
ယ်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအချိန်တွေအောက်မှာမြန်မာနိုင်ငံရဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်အောင်မြင်လာမှာပါလဲဘုံမူကြီးခွန်ဥက္ကာကတော့အခုလိုမြင်ပါတယ်
ဒီအချိန်ကတော့ပြောရဆက်တယ်ဗျအချင်းချင်းကတော့နားလည်လို့ရတယ်ပမာဒီဒီငင်းငင်းကြီးမှာတော့အားလုံးကတော့ပါလာကြမှာပဲဘယ်သူမှတော့ဆက်တိုက်ဖို့တော့ကြောက်မရှိဘူးဒီပါလာမဲ့နေရာမှာဖွဲ့စည်းပုံကိုကျင်ဥပဒေအပြစ်မှာပါဗျာကိုလိုချင်တဲ့နိုင်ငံရေးအစင်တာကိုလိုချင်တဲ့ပြည်နယ်အစင်တာရကျင်တဲ့ line နေရာမတူတဲ့ခါကြတော့ဆင်ကတဲ့နေရာနည်းနည်းကွာတာသို့တော်လည်းပဲမြောက်ပိုင်းက NCA လမ်းကြောင်းမဟုတ်ဘူးလို့မပြောတော့ဘူး NCA ကိုလိုအပ်တယ်လို့ပြုပြင်တောင်းလဲပြီးတော့ပါလာမယ်ဆိုပြီးတော့ NCA ပေါင်းလဲရပဲဆက်သွားမယ်ပုံမျိုးတော့လေသာပြောင်းသွားတာကြားရတယ် US ရဲ့အုပ်စုကလည်းဒီလိုပဲကြ NCA လမ်းကြောင်းပဲပေါင်းမယ်လို့ပြောပေမဲ့သူတို့ all inclusive ဆိုတော့ခြံလိုက်ပြီကဒါကြောင့်ဒါတွေကိုပြန်ပေါင်းသပြီးရင်တော့2019ထဲမှာတော့အားလုံးပေါ့အမျိုးမျိုးရှိရှိနဲ့ဒီတော့လည်းနည်းနည်းတော့ရလာမယ်လို့တော့ကျွန်တော်ယူဆတယ
်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်တပ်ဖွဲ့22ဖွဲ့ရှိပြီး NCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးထားတာ10ဖွဲ့သာရှိသေးတာပါ UNFC ဦးဆောင်တဲ့အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေကတော့အစိုးရတပ်မတော်တို့နဲ့ညှိနှိုင်းဆွေးနွေးနေစေဖြစ်ပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်အခုတော့ VOA မြန်မာပိုင်းရဲ့85နှစ်ပြည်မှာနာဆင်သူတွေရဲ့အမြင်တွေကိုစူးစီးတင်ပြချင်ပါတယ်VOA American အသံထူထောင်ခဲ့တာ85နှစ်ပြည့်အထိမ်းအမှန်ဖြင့်ရန်ကုန်မြို့မှာအခမ်းအနားတရကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအကြောင်းအမျိုးမျိုးကြောင့်ပြည်ပနိုင်ငံအသီးသီးကိုထွက်ခွာလာတဲ့မြန်မာနိုင်ငံသားတွေထောင်နဲ့တောင်နဲ့ချီပြီးရှိတာမို့ VOA မြန်မာပိုင်းရဲ့သတင်းထုတ်လွှင့်ချက်တွေကိုနားထောင်ကြည့်ရှုသူတွေလည်းအခုဆိုရင်ကမ္ဘာအနှံ့အပြားမှာရှိနေပါပြီ။နိုင်ငံတကာရောက် VOA ပရိသတ်တချို့ကိုဆက်သွယ်ပြီးသူတို့ရဲ့ VOA မြန်မာပိုင်းပေါ်အမြင်တွေကိုကိုကျော်အောင်လင်းကစူးစီးတင်ပြထားပါတယ်ရှင
်။ VOA American တန်ရဲ့ထုတ်လွှင့်ချက်တွေဟာဒုတိယကမ္ဘာစစ်ကာလ1942ခုဖေဖော်ဝါရီလ1ရက်နေ့ကတည်းကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေစတင်ခဲ့တာပါမြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်မှုတွေကိုလည်းအဲ့ဒီ1942ခုဇွန်လကပဲစတင်ခဲ့ပါတယ်အခုဆိုလို့ရှိရင် VOA American အသံမှာနိုင်ငံတကာဘာသာစကားပေါင်း50နီးပါးနဲ့ထုတ်လွှင့်နေတာဖြစ်ပြီးရေဒီယိုတွေမှာပဲရုပ်မြင်သံကြားနဲ့အင်တာနက်ကွန်ရက်တွေကိုပါချိတ်ဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်မှုတွေရှိနေပါပြီကျွန်တော်တို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုမြန်မာပြည်တွင်းသာမကပဲပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းနေ့စဉ်နဲ့အမျှအပြားနားဆင်ကြည့်ရှုနေကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်ရောက်မက်ဖြူဆိုးတွယ်က VOA မြန်မာပိုင်းရဲ့အမာခံပရိသတ်တူပါ။သူကမြန်မာပြည်မှာကလေးက VOA ပရိသတ်ဖြစ်ခဲ့ရသူပါတဲ့
။ဒီမှာအလယ်တန်းကျောင်းသူဘွားလောက်ကနေထောင်ပြတယ်။အိမ်ကအဖေကလည်းနိုင်ငံရေးသတင်းတွေကိုဆက်ဝင်လာတယ်။အထူးသဖြင့် BBC VOA ရဲ့သတင်းတွေကိုဆက်ဝင်လာတယ်။ဒီမှာတက္ကသိုလ်တက်အရွယ်ဒီလိုရှင်ကျမဆင်ကုန်မှာနေရဲ့အရွယ်မှာလေအဲ့ဒီချိန်မှာတော့ကျမ Facebook ကဆာမျက်နှာရနေပြီးတော့ video ကိုတင်ကြည့်ရနားထောင်နေရှင်အထူးသဖြင့် video ရတဲ့နားထောင်အားလမ်းခြိုက်တယ်ပထမတင်တိုင်းရင်းသားရဲ့အကြောင်းဒီလိုရှင်နိုင်ငံအနှံ့အနှံ့မှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေအကြောင်းအဲ့ဒါကိုဆက်ဝင်သားလို့ပါရှင
် video ကိုရွေးပြီးနားထောင်တာကဘာကြောင့်မှလဲသိပြရစေ
အဲ့ဒါကတော့အစွဲလမ်းတစ်ခုလို့ပြောရမလားမသိဘူးကျမတခြား video တွေကိုနားကိုမထောင်ဖြစ်ပေါ့ရှင်ဟုတ
်မက်ဖြူဆိုးသွယ်ပါနောက်တစ်ခုကတော့ American ပြည်ထောင်စုနောက်ဖက်ချမ်း California ပြည်နယ်ရောက်မြန်မာလူငယ်ကိုနေလင်းထက်ပါသူကလည်းငယ်စဉ်ကတည်းက VOA မြန်မာပိုင်းနဲ့ယဉ်နီလာခဲ့ရတဲ့သူပါတဲ
့ဆက်မနှစ်သားလောက်တည်းကစနားထောင်ပြတယ်ဘာလို့လဲဆိုတော့ဟိုအိမ်မှာကိုယ့်ကိုပြောတော့အာရန်နားထောင်တယ် VOA BBC နားထောင်ကြတယ်ဘာဖြစ်လို့နားထောင်ကြလဲဆိုတော့ကဏ္ဍမျိုးစုံစုံတယ်ဗျာကျမ်းမာရေးပါတယ်ပညာရေးပါတယ်နိုင်ငံရေးပါတယ်အခုနိုင်ငံတကာရောဗျာကဏ္ဍတွေမှာတော့ကျွန်တော်ကြည့်ရတော့ပေါ့နော်မိုးလေဝသကဏ္ဍတွေပါတိတ်မပါတော့လို့ပဲဗျာကြည့်ရအဲ့ဒါလေးနည်းနည်းတစ်ချက်လောက်ပေါ့နော်VOA ထူးခြားချက်ကတော့ဟောသတင်းပုံမြန်ပြီးတော့ဗျာသတင်းတစ်ခုကိုဗျာအဲ့လိုမျိုးချဲ့ကားပြီးတိတ်မရေးတတ်ပင်နဲ့တိတိကျကျပေါ့တူထုတ်ပြီးတော့ရေးနိုင်တယ်အဲ့ဒါကိုတော့ကျွန်တော်ထင်တယ
်ကိုနေလင်းထက်ပြောခဲ့တာပါဂျာမနီနိုင်ငံကိုလုံးမြို့ရောက်မက်ခင်မာဝင်းကတော့ VOA ပြိသက်ဖြစ်ခဲ့တာနှစ်ပေါင်း20လောက်ရှိပါပြီတဲ့
ကျမကဂျာမနီကိုစရောက်တော့1998ကရောက်ပြီးတော့အဲ့ထဲကပဲနားထောင်တယ်ဆိုပါတော့နော်ဘာကြောင့်နားထောင်လဲဆိုတော့ဗမာပြည်ရဲ့ခြေနေတွေဖြစ်နေတာတွေကိုအမှန်ဆုံးနဲ့အမြန်ဆုံးသိကျင်လို့နားထောင်တယ်ပေါ့လေအခါတလေကြရင်မနေ့ကောညရောနားထောင်ပါတယ်အများဆုံးကတော့ဗီဒီယိုပေါ့နော်ကြည့်ပြပါတယ်
ဟုတ်ကဲ့ခင်ဗျဗီဒီယိုကြည့်တဲ့အခါမှာရောအားရချင်းနှမှုရှိရလားကျွန်တော်တို့ဘာတွေလုပ်ဖို့လိုတယ်လဲဆိုတာကြံပေးပါဦး
အလုံးတော့ပြည့်စုံတယ်လို့တော့မရှိဘူးပေါ့နော်တခါတလေကျရင်ဟိုတရင်နဲ့အယုံနဲ့လွဲနေတာတွေတလောက်ကရှိပါတ
ယ်ဒီခါတော့ကနေဒါနိုင်ငံရောက် VOA ပြည်သက်တူရဲ့အမြင်ကိုကြားရမှာပါကနေဒါနိုင်ငံတိုရွန်တိုမြို့ရောက်ဦးအောင်တင်ကလည်းမြန်မာပြည်မှာကတည်းက VOA မြန်မာပိုင်းကိုဆွဲဆွဲလန်းလန်းနဲ့နားဆင်ခဲ့တဲ့ပုံကိုတူဖြစ်ပါတယ
် VOA ရောလူမန်းတီရရတော့နားထောင်လာတာရှင်လေးလုံးတို့ဘာလို့ကာလာမှာ VOA တို့ BBC တို့ကလူတို့ကိုမျက်စိပွင့်နားပွင့်ပေးတယ်တခုတည်းသောမျှော်လင့်ချက်လို့ဖြစ်နေတာကျွန်တော်တို့အဲ့ဒီအချိန်ကာလာဆိုရင်စောင့်နားထောင်နေရတယ်ဆိုတော့တရင်ကအသက်လို့ဖြစ်နေတော့တိုင်းပြည်မှာလည်းစစ်တပ်ကတရင်တွေအကုန်လုံးကပိတ်ဆို့ထားတဲ့က
မြန်မာလိုထုတ်လွှင့်တဲ့တခြားအသံလွှင့်ဌာနတွေနဲ့ကျွန်တော်တို့ VOA နဲ့ဘလို့ကွာခြားချက်တွေရှိတယ်ထင်ပါလဲခင်ဗ
ျကွာခြားချက်ရပြောမယ်ဆိုရင်တော့ VOA ကအင်တာဗျူးလုပ်တာတွေကထိုးဖောက်ပြီးတော့သူတရင်တိုင်းသားခေါင်းဆောင်တွေပါတွေနဲ့အင်တာဗျူးလုပ်တဲ့ပိုင်းတွေနောက်တစ်ခါဦးအောင်ခင်ရဲ့အခန်းကဏ္ဍတွေဆိုကြရရတော့ကျွန်တော်တို့တကယ်ကိုနှစ်ချိုက်ဆွဲလာနေတာ
ကနေဒါနိုင်ငံရောက်ဦးအောင်တင်ပြောခဲ့တာပါအခုဆိုလို့ရှိရင် VOA American တန်ရဲ့ထုတ်လွှင့်ချက်တွေကိုမြန်မာပြည်သက်တွေပါဝင်ကမ္ဘာတဝန်းကနားဆင်ကြည့်ရှုနေတဲ့ပြည်သက်ပေါင်းသတင်းတစ်ပတ်ကို236တန်းကျော်ရှိနေပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာတစ်ခုထဲမှာတင်အားပေးနေကြတဲ့ပြည်သက်ပေါင်းက10တန်းနီးပါးရှိနေပါပြီခင်ဗျာ
VOA ရဲ့85နှစ်ပြည့်မှာပရိသတ်တို့ရဲ့အမြင်ကိုကုကျော်အောင်လွင်ကစူးစီးတင်ပြသွားတာပါရှင်။အခုတော့ထိုင်းရောက်မြန်မာအလို့သမားတွေအဖမ်းခံရတဲ့အကြောင်းတင်ပြချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းချွန်ဘူရီခရိုင်တွင်းမှာမြန်မာနိုင်ငံသားအများစုအလို့လုပ်ကိုင်နေတဲ့လုပ်ငန်းခွင်တစ်ခုကိုအနာပိုင်တွေကဝင်ရောက်ဖမ်းဆီးရမှာမြန်မာနိုင်ငံသားအများစုပါတဲ့တရားမဝင်အလို့လုပ်ကိုင်နေသူ300ကျော်ကိုထိုင်းအနာပိုင်တွေကဂျွန်လ22ရက်နေ့မှာဖမ်းဆီးသွားပါတယ်။တဟာမကြခင်မှာအတီးပြုတ်ပြတ်ထန်းတော့မဲ့နိုင်ငံခြားအလို့သမားများဥပဒေအတိုင်းပုံမိုတင်းကျပ်စွာကင်တွယ်လာမဲ့အနေအထားဖြစ်နိုင်တယ်လို့လည်းလေလာသူတွေကဆိုပါတယ်အကြောင်းစုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင
်ထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းမှာမြန်မာနိုင်ငံသားတွေယာနဲ့ချီပြီးအလုပ်လုပ်ကိုင်နေတဲ့အလုပ်ဆိုင်တစ်ခုကိုဝင်ရောက်ဖမ်းဆီးခဲ့တာပါဒါဟာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေများတဲ့အတွက်ယာဇဝင်းမှုတွေရှိနိုင်တယ်ဆိုပြီးဒေသခံတွေကသတင်းပေးရကနေအခုလိုမျိုးစစ်တပ်ရဲနဲ့အတူခရိုင်ဝင်မှာပါဝင်ပြီးစစ်စရေးတခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းကအလုသမားရေးလှုပ်ရှားဆောင်ရွက်နေသူကိုခိုင်အတကပြောပါတယ်
။ဒီပမာကြီးကဟိုထိုင်းတွေတိုင်ဟိုတိုင်းတို့ဝင်စိတ်တာဆိုပြီးတော့သူတို့အဲ့လိုမျိုးရှင်းလင်းရှင်းပယ်တာ။လက်မရှိတဲ့သူကလေဟိုအလုနေရာမတူနောက်ပြီးတော့မှဘက်ဟိုမရှိတဲ့လူတွေသောသမကံမရှိတဲ့လူတွေများတယ်ဆိုပြီးတော့ကြည့်ရတယ်။လူကသူခမ်းမချင်သူတို့300လောက်လို့ပြောထားတယ်မှာကမ္ဘောဒီးယားရေပမာရေထုတ်ဆန်းတာတခုကတော့ဒီခရိုင်ဝမ်ဖောဝါပေါ့နော်ကိုတိုင်စစ်မှုပါဝင်ဘူးဖက်ဘူးဖက်နေနေမှာပါတယ်ဆိုပြီးတော့အဲ
ဘရစ်တမ်တို့ကဟိုဟာလူဆွေးရည်လေးပါတယ်ဆိုပြီးတော့ပြောထားတယ
်စစ်စစ်ရေးတရအနေနဲ့အခုလိုဖမ်းဆီးလာတာဖြစ်တဲ့အတွက်မြန်မာရှေ့ပြောင်းလို့သမားတွေနေရပြန်ခိုင်းတာတွေနဲ့တရားရုံးတင်ပြစ်ဒဏ်ပေးတာဒဏ်ငွေဆောင်ခိုင်းတာတွေနှစ်ရက်စလုံးကိုပါလှုပ်လာနိုင်ကြောင်းကိုလည်းဆက်ပြောပြပါတယ်
တရတလောက်ဟိုပြန်ပို့နိုင်တဲ့ဟိုအနေထားရှိတယ်မှာဘာလို့ဆိုသူတို့ဌာနပေါင်းစုံကဖမ်းတယ်ဆိုတော့ဟိုပြန်ပို့တဲ့ဟာများတယ်သူတို့တရားဥပဒေလောက်ထုံးောင်းနေတယ်ပဲသူတို့ပြန်ပို့တာများတယ်သူဥမာတာမန်ဒီလိုနေနေရှင်ရေးစကားတခုတွေဖမ်းတာဆိုတော့သူတို့ဟာနဲ့သူတို့နေဟာနဲ့သူတို့နေနေဖြစ်ချင်းနဲ့ဟာတယ်အဲ့လိုရှိသူဟိုအဆင်ပြေသွားတာပေါ့နော်ဥကလူကြီးကြီးတွေပါနေဆိုတော့ဒါလောက်ကဥပဒေနဲ့သူတို့တော့ကမဥပဒေနဲ့သူတို့ဖမ်းစီတော့အရေးကြီးသွားမလို့ထင်တယ်
အလုတ်ဆိုင်ဝင်းထဲမှာနိုင်ငံသားအလုတ်သမားတွေအလွန်များပြားလာပြီးမှုကင်းတွေဖြစ်လာမှာကိုစိုးရိမ်နေတဲ့ထိုင်းပြည်သူတွေကလာရောက်စစ်ဆေးပေးဖို့တောင်းဆိုလာတာကြောင့်ဝင်ရောက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။အလုတ်သမားအဆောင်တစ်ခုမှာနေထိုင်နေကြတဲ့အမျိုးသမီး245ယောက်နဲ့အမျိုးသား125ယောက်ကိုဖမ်းဆီးလိုက်တဲ့အထက်မှာမြန်မာနိုင်ငံသားအများစုနဲ့ကမ္ဘောဒီးယားနိုင်ငံသားတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံသားအများစုဟာနေထိုင်ခွင့်ပန်းရောင်ကတ်တာရှိပြီးတပ်တွေကအထောက်အထားမရှိသူတွေနဲ့နေမြေမကျော်ရစီကံချက်တွေကိုချိုးပေါက်ပြီးလာရောက်လုပ်ကိုင်နေကြသူများဖြစ်တယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံတွင်မှာရှိတဲ့နိုင်ငံခြားသားလူသမားတွေနဲ့ပတ်သက်လို့မကြသေးခင်ရက်ကပဲထိုင်းနိုင်ငံတောင်ပိုင်းမှာဒုတိယခရိုင်ဝင်ဦးစီးပြီးဆွေးနွေးပွဲလုပ်ခဲ့ရမှာတော့မကြခင်ဂျွန်လအကုံမှာအတီးပြပြထမ်းတော့မဲ့နိုင်ငံခြားသားအလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေတွေအကြောင်းကိုရှင်းလင်းဆွေးနွေးခဲ့တာပါဒီဆွေးနွေးပွဲကိုမြန်မာတန်ရုံးကအလုပ်သမားတန်ရာရှိနေကိုယ်စားလှယ်ဖွဲ့လဲတက်ရောက်ခဲ့ပါတယ်ဒီဥပဒေပြထမ်းပြီးလို့အသက်ဝင်ပြီဆိုရင်တော့နိုင်ငံခြားသားတွေကိုအလုပ်စီခိုင်းတဲ့အလုပ်ရှင်တွေအင်းငားတဲ့အင်ရှင်တွေကိုလည်းတင်းကျပ်မှုတွေပုံမဖြစ်လာနိုင်ပါတယ် လူသမားတွေကိုလည်းဥပဒေတိုင်းတင်းကျပ်စွာအရေးယူသွားမှာဖြစ်ပြီးဥပဒေထုတ်ပြန်ပြီးသုံးလအတွင်းမှာတော့ပညာပေးအနေနဲ့လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတော့ဥပဒေတိုင်းအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံတွင်ကလုပ်ငန်းခွင်တစ်ခုကိုဝင်ဖန်လို့မြန်မာအလုပ်သမားတချို့အဖမ်းခံရတဲ့အကြောင်းမှအေးအေးမဆေးမဆေးပြောကြားနေကြပါတယ်ရှင်။ ထိုင်းနိုင်ငံတွင်ကလုပ်ငန်းခွင်တစ်ခုကိုဝင်ဖန်လို့မြန်မာအလုပ်သမားတချို့အဖမ်းခံရတဲ့အကြောင်းမှအေးအေးမဆေးမဆေးပြောကြားနေကြပါတယ်ရှင်။ထိုင်းနိုင်ငံတွင်ကလုပ်ငန်းခွင်တစ်ခုကိုဝင်ဖန်လို့မြန်မာအလုပ်သမားတချို့အဖမ်းခံရတဲ့အကြောင်းမှအေးအေးမဆေးမဆေးပြောကြားနေကြပါတယ်ရှင်။ ထုတ်ပြန်လိုက်ပါတယ်။UNODC လို့ခေါ်တဲ့ကုလသမဂ္ဂရာဇဝတ်မှုနဲ့မွေးရစီဝါနှင်းနှင်းရဲ့အဖွဲ့တရှိရာဂျနီဗာမြို့ကနေ2090ခုနှစ်ကပမွေးရစီဝါဆိုင်ရာအစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်း VOA သတင်းထောက်လီဆာစလင်းပြောပို့ထားတဲ့သတင်းကိုအခြေခံပြီးတော့ဆက်လက်တင်ပြထားပါရစေ။ စင်းနဲ့ဆက်ဆက်ပြီးအချိန်မတိုင်ခင်အသေဆုံးရတဲ့အများဆုံးအကြောင်းရင်းဟာဘိန်းအခြေခံထုတ်လုပ်တဲ့OPY စီရီကြောင့်ဖြစ်ပါတယ်။ကမ္ဘာတစ်ဝန်းအကျော်ထဲမွေးရစီထိုးသွင်းသူ72ထဲကတိတရမ6တန်းမှာခုခံအားကျဆင်းမှုကုဆယ်ရောဂါ HIV ပိုးရှိနေတာကိုကုလသမဂ္ဂကတွေ့ရှိခဲ့ပါတယ်။မွေးရစီပြဿနာကိုကင်တွဲဖြေရှင်းရမှာဆေးသုံးသူတွေကိုထောင်ထဲပို့ချင်အားဖြင့်သာဖြေရှင်းမှုပို့ပြီးလိုလာကြတယ်လို့ UNODC လက်ထောက်ညွှန်ကြားရေးမှုအယ်ဒိုလာလေဒီမော့စ်ကပြောပါတယ်။ဒီလိုလှုပ်ခြင်းအားဖြင့်ကူးစက်ရောဂါပေါင်းစုံနဲ့ပို့ပြီးတော့ထိတွေ့ဖို့ဖြစ်လာစေတယ်လို့သူကခုလိုပြောပါတယ်။
The standard of care which is provided to those who are incarcerated should be equivalent to the care received by those outside the system.
ထောင်ပြင်ပကလူတွေနဲ့ဒန်းလူဖြစ်တင်ပါတယ်။ထောင်နဲ့ထောင်ပြင်ပကလူတွေကိုပါတင့်တင့်လျှောက်ပတ်တဲ့စောင့်ရှောက်မှုတွေဆက်ပေးတင်ပါတယ်။ရေးကြီးဆုံးကတော့ထောင်ကျနေတဲ့ဆေးသမားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးခြင်းအဖြစ်ထောင်တွင်းမှာသာမကနောက်ဆုံးမှာပိုမိုကျေပြန့်တဲ့လူမှုအတိုင်းဝိုင်းတွင်
ကူးစက်ရောဂါပြန့်ပွားမှုနဲ့ဒီဝင်နှုတ်ဝင်ပိုးတွေကိုထိထိရောက်ရှော့ချနိုင်ပါလိမ့်မယ်။စိတ်ကြွဆေးပြားသုံးဆွဲမှုပြဿနာကိုလည်းကမ္ဘာတစ်ဝန်းအကြီးကျယ်ရင်ဆိုင်ခံစားနေရတာကိုကုလရဲ့အစည်းအဝေးမှာဖော်ပြပါရယ်။အထက်ကအဖြစ်အာဖဂန်နစ္စတန်နိုင်ငံမှာဘိန်းစိုက်ပျိုးမှုတိုးလာတာကြောင့်2019အတွင်းကမ္ဘာဘိန်းထုတ်လုပ်မှုဟာလည်းသုံးပုံတစ်ပုံအထိတိုးမြင့်လာတာပါ။မြောက်အ ်းစွာတမိုးရှိတဲ့မိုးရစေးကုံသွဲမှုကနေအချိုးအမြတ်တွေရရှိနေကြတယ်လို့ဒီငွေကြေးရဲ့၅ပုံတစ်ပုံကနေ၃ပုံတစ်ပုံဟာတရားမဝင်မိုးရစေးရောင်းချမှုကနေရရှိထားတာဖြစ်တယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာကဆိုထားပါတယ်မြန်မာကိုယ်စားလှယ်ဖက်ကလည်းမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေမိုးရစေးဝါနဲ့ဆက်ဆံနေတဲ့ကိစ္စရပ်တွေကိုအခုလိုပြောကြပါတယ
် it's also related to issues of corruption trafficking money laundering and generally transnational organized crimes are associated
ဒီပြဿနာတွေဟာအဂတိလိုက်စားမှုမုံခိုရောင်းဝယ်မှုငွေကြေးခွာချမှုရာဇဝတ်မှုတွေနဲ့ဆက်ဆက်ပတ်သက်နေပြီးတော့ဒီပြဿနာကိုတိုက်ဖျက်ဖို့အင်းနီချင်းဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းပြီးကမ္ဘာတဝန်းမူရစ်ဆေးဝါးဝယ်လိုအားရောင်းလိုအားတွေကိုလျှော့ချဖို့လိုအပ်ပါတယ်နောက်ပြီးတော့ဆင်းရဲနွမ်းပါမှုလျှော့ချပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ရည်မှန်းချက်ထားဆောင်ရွက်ရပါလိမ့်မယ်လူမှုဘဝရည်တည်ရေးအတွက်အစဉ်လာတိုင်းဘိန်းဆိုင်ပြုလာတဲ့တောင်သူတွေကိုဘဝရည်တည်ရေးအသစ်ဖန်တီးပေးနိုင်ဖို့လည်းလိုအပ်ပါတယ်။တခါပြည်တွင်းစီးလုံးညီညွတ်ရဖို့တက်ပြီးတော့အရေးကြီးတဲ့အကြောင်းနဲ့ပြည်တွင်းနိုင်ငံရေးကဏ္ဍမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးကိုထိတ်တန့်ဦးစားပေးဖြစ်လောက်ကိုင်းနေတဲ့မြန်မာပြည်မှာမူရစေဝါတိုက်ဖျက်ရေး15နှစ်စီမံကိန်းကိုလည်းတိုးမြင့်ထားပါတယ်။
အဲ့ဒီနောက်မြန်မာကိုယ်စားလှယ်ဟာ UNODC ရဲ့အစီရင်ခံစာကြောင့်မိုးရေဆေးတိုက်ဖျက်ရေးအတွက်သတင်းအချက်အလက်မှန်တွေကိုသိရတဲ့အကြောင်းမိုးရေဆေးဝါးစိုက်ပျိုးသုံးဆွဲမှုတိုးလာနိုင်တဲ့အခြေအနေသဘောတဘာဝကိုနားလည်တဲ့အတွက်ကျေးဇူးတင်ကြောင်းနဲ့မြန်မာအစိုးရအနေနဲ့မိုးရေဆေးဝါးတိုက်ဖျက်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ်ရှင်ဒီမြန်မာပိုင်းကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်လက်ထုတ်လွှင့်နေပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကို line to meter 16 19နဲ့41တို့ကနေတည်းထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာ၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒီကနေ့ကျန်းမာရေးအစီအစဉ်မှာကြားဖို့ရှိတာကတော့
ဆုံးမအပတ်စဉ်သံရုံးဆိုင်ရာယောဂတွေဖြစ်များလား။နာရီအဆုံးမယောဂတွေဖြစ်နေ။ဆုံးကနမူညာယောဂတွေဖြစ်နေ။အဆုံးကင်ဆာဖြစ်နေ။အဆုံးဒီယောဂကိုဆုံးဖို့တော့ဘယ်လိ
ုဆေးလိပ်သုံးဆွဲမှုနဲ့ပတ်သက်ပြီးတော့အထွေထွေဆေးကုသားမှုတမတော်ကြီးထောက်တာမင်းစိုးဦးနဲ့မင်းမြန်ခန်းကိုကျမကြီးကဏ္ဍမှာကြားကြဖို့ရှိပါတယ်။အခုရင်ဆုံးတော့ American Idiom အင်္ဂလိပ်စာအသုံးအနှုန်းကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ The Last Straw ဆိုတဲ့ Idiom အသုံးကိုကြားကြမှာပါ။ George Crow နဲ့အတူထောလလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မြင့်တဲ့တင်ပြပေးမယ့် Idiom အသုံးကတော့
The Last Straw.
ဖြစ်ပါတယ်။စာလုံးပေါင်းက THE the LAST the last ကနောက်ဆုံး STRAW straw ကကောက်ယူဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ယူအမြင်ပေါ့။ဒီသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုရိုးစကားကလို့ဆိုပါတယ်။ဒီဆိုရိုးမှာ CAMELCamel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့ဒီခံရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆလုပါတယ်။ဒါကြောင့် The Last Straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာ၊ရံဖြစ်စီတာ၊ဒေါသထွက်စီတာ၊မိပြက်စီတာ၊စိတ်ကုံစီတာမျိုးကိုဆလုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crow ပြတဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲဒေါတာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစီတာ၊ရံဖြစ်စီတာ၊ဒေါသထွက်စီတာ၊မိပြက်စီတာ၊စိတ်ကုံစီတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ကြရပါရှင်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဆေးလိပ်တောက်မှုမြန်မာလာတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ် မြန်မာနိုင်ငံမှာနောက်ဆုံးစစ်တမ်းတွေအရအမျိုးသားရောအမျိုးသမီးပါဆစ်လိတ်တောက်တုံးမှုမြန်မာလာနေတာကိုအမြန်ဆုံးရှော့ချတင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ကမ္ဘာမှာဆစ်လိတ်ကြောင့်နှစ်စဉ်လူပေါင်းတန်းနဲ့ချီသေးဆုံးနေရတာမို့ဒီဆစ်လိတ်ဆွဲတာရှော့ချနိုင်မှုဘာတွေအထူးကလှုံ့ဆော်တင်ပါသလဲ။ဒီအကြောင်းအထွေထွေဆေးကုသမှုသမတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တမတော်ကြီးဒေါက်တာမေဆုခင်ဗျာဒီဆစ်လိတ်တောက်သုံးမှုကြောင့်ပေါ့နော်ကဘာပေါ်မှာတစ်နှစ်ကိုဒီလူတန်းနဲ့ချီပြီးတော့တည်ဆုံးနေရတယ်လို့သုတေသနစစ်တမ်းတွေမှာတွေ့ရှိထားပါတယ်ဆရာတစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းဒီစစ်တမ်းလိလာတွေ့ရှိမှုတွေကအမျိုးသား50ရာခိုင်နှုန်းနီးပါးနဲ့အမျိုးသမီး100ရာခိုင်နှုန်းနီးပါးကဆစ်လိတ်တောက်သုံးနေတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့ဒီဆစ်လိတ်တောက်သုံးမှုရှော့ချနိုင်အောင်ပေါ့နော်ဒီတစ်ခေါက်ဆင်းနေမှာဖြစ်တဲ့အတွက်ဒီဆစ်လိတ်ဆွေးရခြင်းအကြောင်းအဓိကဘာကြောင့်ဖြစ်လဲဆရာ
ဆယ်လန်းတာအဓိကကဆယ်လင်းမှာပေါင်းနေတဲ့နီကိုတင်းဓာတ်ကြောင့်ဖြစ်တာ။အဲဒီနီကိုတင်းဓာတ်ကကိုခန္ဓာထဲကိုရောက်ရှိသွားတဲ့အခါကျရင်ပုံတော့ကိုပြင်းနေနန်းဆန်းစီတဲ့အာနိသင်္ချာရှိတာ။ဒီတဲ့အခါကျတော့စိတ်ကိုပို့ပြီးတော့ငြိမ်အောင်၊ဉာဏ်တော့ကိုရောကြအောင်၊အချင်းစိတ်ကိုပြေကြအောင်၊အလုပ်ကိုအယုံစိတ်မှုရအောင်အဲ့ဒီလိုအာနိသင်္ချာပြည့်တဲ့ကြောင့်မလို့နီကိုတင်းကိုဆယ်လန်းတာဖြစ်တာ
။ဟုတ်ကဲ့ဆရာ။ခုလူဒီဆွဲလန်းစေနိုင်တဲ့ဆီလေးနဲ့ပတ်သက်ပြီးတော့ဆရာနော်ဒီတုံးဆက်မှုများတဲ့အနေထားကိုကြည့်တဲ့အခါမှာဒီလူငယ်တွေဆက်ကြောသက်ရွယ်တွေဒီကျန်းသူကျောင်းသားလေးတွေဖြစ်နေကြအောင်တွေ့ရပါတယ်ဆရာအဲ့ဒီခါကျတော့သူတို့ကိုအဓိကထားပြီးတော့ဒီကာဝယ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအချက်တွေအဓိကထားပြီးလုပ်တင်လဲဆရာ
ဒီပြည်ပြည်ကနာဒီကဆီလေးတည်ပြီးတော့တောက်သုံးနေဒီရာဆိုဆက်ကြောသက်ရွယ်ဒီလေကြီးကြည့်ကြတော့ဖြစ်ရတယ်အဲ့ဒီဆီလေးဆွဲတဲ့ညားစုကလည်းပဲဆက်ကြောသက်ရွယ်ဘဝနဲ့ဆီလေးဆန်းတော့ကြည်အောင်နေပြီးတော့ဆွဲသွားကြတာသူပြည့်စီအောင်အဲ့တော့အဲ့ဒီစိတ်လေးတော့သုံးမှုကိုစောစောတော့ဆိုရင်စိတ်လေးတော့သုံးမှုအများဆုံးဖြစ်တဲ့ဒီနေ့ထိကိုအဓိကဥမှတ်ထားပြီးတော့စိတ်လေးတော့သုံးခြင်းရဲ့စမ်းမိုင်းအပါအဝင်ဒီနေ့စီပွားရေးစိုးစိုးတွေကိုပြင်ညာပေးမယ်ပြီးတော့ဒီစိတ်ကြဲတဲ့တွေစိတ်လေးတော့တဲ့အကြောင်းအရာတွေကိုဖိတ်ကြားပြီးတော့စိတ်လေးချင်းစင်နဲ့အဝင်ကျုံခမီးတဲ့လို့ဆိုပြီးကျင်းတော့စိတ်လေးတော့သူကိုစောစောနိုင်မယ်လို့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆက်ကြောသက်ရည်တွေကိုဆစ်လေးတောက်တုံးမှုရှော့ချနေအောင်ဒီဆစ်လေးကင်းစင်တဲ့နေရာတွေကိုဘယ်နေရာတွေကိုအဓိကသတ်မှတ်ကောင်းမလဲဆရာ
အဓိကတော့စာတင်ကျောင်းတွေပေါ့ဒီစာတင်ကျောင်းပေါင်းဝင်တင်နေအင်းမဆိုလို့ဆိုရင်ဒီဆစ်လေးရောင်းနေလူတွေမရှိအောင်ကန့်သတ်ထားရမယ်ဒီနေ့ခါကျတော့ဒီကျောင်းပေါ်ဝင်တင်တဲ့ကိုဆစ်လေးရေးဆောင်လာခြင်းမရှိအောင်ကျင့်တဲ့ဆွေးနွေးရမယ်အများကြီးကျောင်းတွေမှာခိုးတောက်ကြတဲ့နေရာတွေကဒီနေရာတွေကျန်ဒီမြန်မာပြည်မှာတောက်ကြတယ်။အဲ့မှာဒီဆိုအပ်ဆိုလို့ရှိရင်ဒီဆီလေးကိုအလေးလိုက်ရောင်းနိုင်လို့ရှိတယ်။နောက်ပြီးတော့တွာလာလှုပ်ရှားနေတဲ့ public area တွေပေါ့လူများတိုးဆွဲတဲ့နေရာတွေကိုဆီလေးကင်းစင်တဲ့နေရာတွေသတ်မှတ်ပြီးတော့ပြည်သက်ကသတ်မှတ်နိုင်မယ်ဆိုလို့ရှိရင်ဆီလေးပတ်သွင်းတဲ့လူတွေကြောက်မယ်လို့ဒီသတ်မှတ
်။ဟုတ်ကဲ့ဆရာအဓိကတော့ဒီလူများသူငါတွာလာတဲ့ဒီပန်းချံတို့ဒီလမ်းမပေါ်နေထားနေလဲပါတော့ဆရာနော
်ပါရမီအရင်မြင်ရထားပေါ်ရင်ကန်ကြံဒီကားဂိတ်ဒီထားဂိတ်ဒီတင်မိုးစိတ်ဒီတော့တစ်ဖက်ရင်ဆိုင်ဒီပတ်တော့ဆိုင်ဒီအဲ့မှာဆိုလို့ရှိရင်စိတ်လေးစင်နေနေနေတတ်မှတ်နေဆိုရင်တော့စိတ်လေးတော့သူနေဒီလက်ကမယ်တော့တော့အထက်တော့ဘုံနီးထားတဲ့ပေါင်းကြီးကိုရှော့ချအခုကမိမိရဲ့ပေါင်းကြီးရဲ့အဆိုင်မှာစိတ်တော့ဆိုလို့ရှိရင်တော့တောက်ဖြစ်ပါမယ်ကိုယ့်ရဲ့မိဘအဖေအမေတွေတောက်လို့ရှိရင်ဟိုကလည်းတောက်ဖြစ်ပါမယ်အဲ့ဒီကွန်မြူနတီအားကောင်းတယ်။အဲ့ဒီကွန်မြူနတီအားကိုဆက်ဆက်ပြရမယ်။ပြီးတော့ကိုယ်စံနမူနာသူသားရဲ့ဒီကစနစ်တောင်းနေတယ်၊စနစ်တောက်ကြတာ။အဲကြောင့်သူကြီးဆယ်လီဘရီတီတွေပေါ့။ဒီစီမြန်မာမျိုးမျိုးကြီးဆယ်လီတောက်တဲ့ခန်းကြီး၊အဲခန်းကြီးကိုကြားရသလိုရှင်။အားကြောင့်ဆယ်လီတောင်းတယ်။အဲကြောင့်ဆယ်လီတောက်တဲ့အခန်းကြီးကိုစင်စာလုပ်တဲ့သူတို့ကအားကိုစူးစမ်းတဲ့ကိစ္စနဲ့စကြောတွေ့ရတယ်ဆိုလို့ရှင်။ဆယ်လီစတောက်ပြီဆိုတော့ဆွဲပါဖို့ကျွန်တော်ပြောပြလို့များ
။ဟုတ်ကဲ့ဆရာ။ဒီကဘာမှာထွရှိချက်တွေကတနှစ်ကိုပေါ့နော်ဒီဆစ်လိတောက်တုံးမှုကြောင့်ဆယ်လူတန်းပေါင်း9တန်းပေါ့ဒီဆုံနေရတာဖြစ်တဲ့အတွက်ဘလူးယောဂါတွေကြောင့်အခုလိုဒီဆစ်လိကြောင့်ပေါ့နော်တရားလည်းဆရာ
ဆစ်လိတောက်မယ်ဆိုရင်အဓိကသိခဲ့တာကတော့အဆုံးအသက်ရှင်အနှုံးဆိုင်ရာယောဂါတွေဖြစ်များလားနာရစီအဆုံးယောဂါတွေဖြစ်နေဆုံးကနမူနီယောဂါတွေဖြစ်နေနောက်အဆုံးကင်ဆာဖြစ်နေနောက်အဆုံးဒီယောဂါကိုဆုံးဖို့တည်းဘယ်လိုလဲနောက်ဒီကိုယ်တိုင်းနေမပေါ့အခုစစ်တဲ့ပေါင်းခြင်းကစကဲဖြစ်မှုလို့အဲ့ဒီလေပါအခုစစ်လိမတောက်ကြလို့ပဲစစ်လိတောက်တဲ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့မှာအေးသူ့ရဲ့တက်စီတဲ့မျိုးဆိုင်တော့ဖြစ်ပါမယ်။ဟုတ်စစ်လိတောက်တဲ့
ားတွေဝါရီတက်မှုလိုက်တာဖြစ်တယ်။စင်စာကတော့စုစင်စာတော့ရှင်းတာ။စင်စာမျိုးဖြစ်တယ်။စင်စာကိုဘာလို့မကြောင်းစင်စာကိုအစမ်းစင်စင်စာကိုပြင်ပြင်စာကိုစုစင်စာအဖို့ဖြစ်တယ်။ဟောဘုရားရှင်ဟောပြင်ကောင်းပြန်လာဖြစ်တယ်။အဲ့တော့ဘုရားဆောင်ကမစတိတာဆိုဒီစာရေးချက်တာနဲ့ဒီလမ်းစစ်စင်စာရဲ့အမှုတွေပေါ့မကြည့်တဲ့ဆိုင်ဆိုင်ဘူးလေ။ဒီစာအပြည့်မင်းတွေဟောအကြံတန်းဒီအမှုကြီးဟောပြန်ပါ
။ဟုတ်ကဲ့ဆရာ။နောက်တစ်ခါကျတော့ဆယ်ကျော်တက်ပဲကျော်လင်းပြီးတော့ဒီစစ်လေးတောက်လာတဲ့သူတွေနေနေပေါ့နော်တက်ကြည့်တဲ့ခါမှာတစုံတရာဒီစစ်လေးမကောင်းမှန်းသိတော့လည်းမပေါ့နော်ဖြတ်ခတ်တော့တွေ့ရပါတယ်ဆရာသူတို့အတွက်တော့ဘယ်လိုချက်ပေးနိုင်မလဲ
အဓိကဒီကင်းထားကြောင့်မို့လို့ဆိုတာစစ်လေးကျော်လင်းနေတယ်အဲ့တော့စစ်လေးအချက်တွေဆိုတာဒီနေ့ကဟာဘာကြောင့်ဆင်မလဲတက်မှန်းပြုတ်ပေါ့လားအဲ့စီးပွားရေးအပေါ်အဆောင်ဆုံးမှာဆိုလို့လားအပေါ်ပေါင်းပြီးမှရှိတယ်ဒီကိုယ်ကလေးရှိနေကိုယ်ကောင်လေဒီလေကိုယ်ကလေးရှိရှိရှိသူကလည်းဇောကကဒါကမှမဟုတ်ဖြတ်ပြနေတာဖြတ်တဲ့အခါမှာဆိုလို့ရှိရင်လေသူကြွက်သူစိတ်တူတော့အကုန်လုံးစုပ်ပြီးပို့တဲ့ဇောကအဲဒီကြလို့ရှိရင်ပေါ့ချင်းနေသိပေါ်လာတဲ့ခါကြလို့ရှိရင်အရင်ကြောင့်ပြန်တော့အာဂတာသူကြည့်တာမျိုးသူစိတ်ကဝင်စားတဲ့ဟိုဦးရပြုဆောင်တာမျိုးစာရေးတာမျိုးစာဖတ်တာမျိုးသူကအဲစိတ်ပေါက်တဲ့ပေါင်းခြင်းကိုအဲ့လိုဆိုပေါင်းခြင်းမျိုးဇောကအဲ့တော့ဘယ်လိုမှမပြတ်ဖဲနေတာအမိတော်တဲ့လူရှိတယ်။အမှန်ဒီကိုကျင်းကဒီလိုပြစ်သွားတဲ့တဲ့ဆိုမှာအင်းအင်းခါကသွားဆုံးနေမှာ။ဒါကြောင့်လည်းစစ်တမ်းပြကြခြင်းနဲ့အင်းအင်းခါကအောင်မြင်တဲ့အထိသိသိချက်ဖို့တဲ့လူသားရမှာဖြစ်ပါ။ဘယ်တော့မှအဲ့လိုရှိနေသေးတယ်နဲ့လုံးဝစက်ပြီးပြက်သွားတဲ့လူတွေရှိတာ။အဲ့လိုကိုယ်စိတ်ရဲ့စဉ်းစားချက်နဲ့လုံနိုင်လို့ဆိုလို့ရှိရင်တော့ကျောင်းကြီးကြွားကြပြီးတဲ့ခါကျတော့အခုကြီးတောက်ဆိုလို့ပါ။ကျောင်းကြီးကသိသိချက်တွေပြပါလိမ့်ပြလိမ့်ဆိုတာ
။ဟုတ်ကဲ့ရှင်းရှင်းပြပြတင်ပါတယ်ဆရာ
။ဆလိတ်တောက်သုံးမှုမြန်မာလာရာနဲ့ကကွယ်ရေးအကြောင်းအပြင်နောက်ဆက်တွဲအကျိုးဆက်တွေအကြောင်းကိုကိုဝင်းမင်းကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေစဉ်ည10:00နာရီနဲ့မနေ့9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တိုင်းရင်သတင်းလောအလဲပါ PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ရှင
်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့အစိုးရတက်မတော်နဲ့ KIA အကြဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပီးဒုက္ခသည်တွေတနိုင်းမြို့နယ်ဖျားကျောင်းတွေမှာခုလုံနေကြရပါတယ်။ရခိုင်မျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းကွဲလွန်သွားခဲ့ပြီဆိုတာနဲ့လူခွင့်ရည်နဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာချက်အမျိုးသမီးတဦးရဲ့ဘဝနဲ့အာမံကိုဖော်ကျူးတဲ့ရုပ်တံဇလံအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနယ်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်တနိုင်းဟူကောင်းဒေသနံပြူဘက်မှာပြီးခဲ့တဲ့အပတ်အတွင်းအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပြေဒုက္ခသည်တွေတနိုင်းမြို့နယ်ဖျားเจ้าတွေမှာဇက်တိုက်ခိုးလုံလာကြသလိုတချို့ကတော့ဒုက္ခသည်မဟုတ်ဘူးဆိုပြီးဟန်တားမှုတွေလုပ်နေပါတယ်ပြည်ရဲ့တောက်ကြနေကနောင်းလုံကုံရာကြေးရွာအနီးတိုက်ပွဲတွေဖြစ်လာပြီးရွာထဲမှာလက်နက်ကြီးကြားရောက်လို့ဒေသခံတွေထွက်ပြေးလာနေကြတာဖြစ်ပါတယ်။တနိုင်းဒေသရွှေမော်ရှိတဲ့နေရာနံပြူငါကနံခမ်းရွာတွေကဒုက္ခသည်အဖြစ်ပြေးလာတဲ့ဒေသခံတွေကိုအစိုးရအနေနဲ့ဒုက္ခသည်အဖြစ်သတ်မှတ်ပေးလို့မရဘူးဆိုပြီးပြောဆိုမှုတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဇွန်လ15ရက်နေ့နောက်ဆုံးထားပြီးတနိုင်းဒေသရွှေမော်ဆယ်ခုကိုတမတော်ကနေဖယ်ရှားပြီးနောက်ပိုင်းဒေသတွင်တိုက်ပွဲဖြစ်ပွားလာသလိုထောင်ထဲချီတဲ့ဒေသခံတွေကလည်းစစ်ပြေဒုက္ခသည်အဖြစ်တိမ်းရှောင်နေကြရပါတယ
်။လာမယ့်စက်တင်ဘာလတွင်ကရင်ပြည်နယ်ဖားပုံမြို့နယ်ဣတုဒါဒုက္ခသည်စခန်းမှာစာနာရိခာပုံမှန်ထောက်ပံ့မှုအကူအညီရပ်ဆိုင်းတော့မှာဖြစ်လို့စစ်ပြေဒုက္ခသည်တရားကျော်ကနေရပြန်ဖို့စီစဉ်နေပြီဖြစ်ပါတယ်။ဒ ဒုက္ခတွေတွေဆက်လက်ရသည်ဖို့ခက်ခဲရှိနေသလိုနေရပြန်ရင်လည်းမြေမြုပ်ပိုင်းအန္တရာယ်တွေဆိုးရိမ်နေရတာကြောင့်နေရပြန်မဲ့အစီအစဉ်ကိုဆွေးနွေးတိုင်ပင်နေစေဖြစ်တယ်လို့၎င်းတို့ကိုအကူအညီပေးနေတဲ့ကရင်မျိုးရမီအဖွဲ့ KWO သွေးရင်မှုနော်ကညောဖော်ကပြောပါရယ်အီတူထားပြည်တွင်ဒုက္ခတွေစခန်းမှာလူရေ3000ကျော်ရှိပြီးတော့အလူရှင်တွေကစန္ဒရိတ်ကဖြစ်စံကိုအဓိကထားထောက်ပပေးထားပါရယ်2006ခုနှစ်မှာ KNU နဲ့အစိုးရတမတော်တို့ထုတ်စစ်စင်နေမှုကြောင့်နေရစွခွာရသူတွေယာယီခုလုံနေတိုင်းပို့ထိုင်းမြန်မာနယ်စပ်တန်လွင်မြစ်ဘေးကအီတူဒါဒုက္ခတဲစခန်းကိုဖွေလည်ထားခြင်းဖြစ်ပါတယ်
။ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းခေါ်ဦးဖိုးမင်းဟာဇွန်လ18ရက်စနေနေ့ညနေ9:00အချိန်မှာဦးမကင်ဆာယောဂါနဲ့စစ်တွေမျိုးသူ့နေအိမ်မှာကွယ်လွန်သွားပြီဖြစ်တယ်လို့မြေပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ဦးဖိုးမင်းဟာရတိတောင်မြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့2010နဲ့2015ရွေးကောက်ပွဲမှာဇက်တိုက်အနိုင်ရရှိခဲ့သူဖြစ်တယ်လို့ဦးဖိုးမင်းဟာရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ကိုဖွဲ့စည်းကြတဲ့ကပါဝင်လာသူတဦးလည်းဖြစ်ပါတယ်။အဲ့ဒီမတိုင်မီကတည်းကရခိုင်ပြည်လွတ်မြောက်ရေးအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့တယ်လို့မွန်နဲ့ကရင်တော်လှန်ရေးခေါင်းဆောင်တွေနဲ့ဆက်သွယ်ပြီးရခိုင်ပြည်လွတ်မြောက်ရေးအတွက်အကူအညီတောင်းခံခဲ့တဲ့အပြင်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဘိုးမူခိုင်မိုးလင်းနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အတွက်မြန်မာအစိုးရရဲ့နှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရသူတဦးလည်းဖြစ်ပါတယ်။အသက်80နှစ်အရွယ်ဦးဖိုးမင်းကွယ်လွန်သွားတဲ့အတွက်ပါတီအတွက်သာမကရခိုင်အမျိုးသားတွေအတွက်ပါအစားထိုးမရတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပါတီအထွေထွေတွင်ရင်မူဦးထွန်းအောင်ကျော်ကပြောပါတယ
်။ငင်းချမ်းရေးဖြစ်စဉ်နဲ့မီဒီယာခန့်ကန့်ခေါင်းစဉ်နဲ့ရှမ်းတန်တော်စစ်သတင်းကြံတွေကနေဥဆောင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာဆွေးနွေးပွဲတရပြုလုပ်ခဲ့ပါတယ်။ဇွန်လ20ရက်နေ့ကတောင်ကြီးမြို့မှာကျင်းပခဲ့တဲ့အဆိုပါဆွေးနွေးပွဲမှာငင်းချမ်းရေးဖြစ်စဉ်ကြောင်းငင်းချမ်းရေးဖြစ်စဉ်မှာပြည်နယ်ဆိုးရပါဝင်ခွင့်အခန်းကဏ္ဍတိုင်းမီဒီယာတို့ရင်ဆိုင်နေရတဲ့ပြဿနာဒီမိုကရေစီနဲ့သတင်းမီဒီယာလွတ်လပ်ခွင့်စတဲ့ကောင်းစဉ်တွေနဲ့ဆွေးနွေးခဲ့ကြတာပါ။ရှမ်းဖွဲ့စည်းကုစရဲ30ခန့်တက်ရောက်ခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေကတော့ကြားဖြူပါတီကမိုင်းပန်မြို့နယ်ပြည်နယ်လွှတ်တော်ကိုစလဲဆိုင်နောင်ရှမ်းပိုင်းကြံတဲ့အရီတာဆိုင်စင်ရှမ်းတန်တော်စေကဆိုင်အောင်လှနန်းဆိုင်ဖူးနဲ့ကြားကောင်းပါတီတွယ်ဖက်သွေးမှုပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPTGC အသွေးမှုများဖွဲ့ဝင်ဆိုင်ကျော်ညို့တို့ပါဝင်ဆွေးနွေးခဲ့ကြပါတယ်
။မြန်မာနိုင်ငံမှာ2015-2016တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်မြင်တဲ့စည်းရင်းကိုဇွန်လ18ရက်နေ့ကထုတ်ပြန်ကြေညာခဲ့ရမှာကချင်ပြည်နယ်မှာတော့အောင်မြင်မှုရခိုင်နှုန်း130ရခိုင်နှုန်းရှိပြီးတနိုင်ငံလုံးမှာအဆင့်73ဝင်ခဲ့ပါတယ်။တက္ကသိုလ်ဝန်ထမ်းထူးချွန်စွာအောင်မြင်သူတွေထဲက6ဘာသာဂုံထူးရှင်18ယောက်5ဘာသာဂုံထူးရှင်52ယောက်ရှိခဲ့ပြီးဖြေဆိုတဲ့ကျောင်းသားဦးရေ3638ယောက်အထက်မှာအောင်မြင်သူစည်းရင်းကတော့9209ယောက်ဖြစ်တယ်လို့ကြေညာချက်အရသိရပါတယ်။ကချင်ပြည်နယ်မှာမြမတက်မတော်နဲ့ကချင်လက်နက်ကိုင်တွေကြားပဋိပက္ခတွေဖြစ်နေတာကြောင့်ကချင်လူထုကျောင်းသားများရဲ့ပညာရေးထိခိုက်နစ်နာမှုတွေလက်ဟာမှုတွေရှိနေစေဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရန်ကုန်မြို့မှာဇွန်လ14ရက်နေ့ကနေ19ရက်နေ့အထိကျင်းပခဲ့တဲ့တစ္ဆမအကြိမ်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချက်မျိုးသမီးတွေရဲ့ဘဝကိုထင်ဟပ်စေတဲ့မှတ်တမ်းရုပ်ရှင်ပိတ်ကားကိုပြသခဲ့ကြပါတယ်။အဲဒီဇက်ကားထဲမှာချက်မျိုးသမီးတဦးရဲ့ခံစားကြုံတွေ့ရတဲ့ဘဝရသဇုံတွေကိုရုပ်ကြွဖော်ပြထားတယ်လို့ဆိုပါတယ်။အကြောင်းဆုံးကတော့ slide robot ကနေစူးစီးထားပြီးတော့ Simon ကနေတင်ပြထားပါတယ်
။ Wild Flower from Chinland လို့အမည်ပေးထားတဲ့ချင်းတောင်တန်းမှာတော်ရိုင်းပန်းဆိုတဲ့မှတ်တမ်းရုပ်ရှင်ဟာချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ကမိုင်းလိုင်းကြီးရဲ့ဘဝဖြတ်တမ်းမှုကိုပုံဖော်ထားတာဖြစ်ပြီးချင်းမျိုးသမီးတွေရဲ့ဘဝကိုမိမောင်းထိုးပြချင်လို့ခုလိုရိုက်ကူးတာဖြစ်တယ်လို့စီစင်တူနီနုချင်းအမျိုးသမီးအဖွဲ့မှမိုင်းလျားနိုင်ကျဲကပြောပါတယ်
ကျင်းအမျိုးသမီးနဲ့ဒီနဲ့ပတ်သက်တဲ့ချင်းကလေးထုံနှန်းစင်လာပြီပေါ့နော်လက်ထထိန်းညားတာရယ်ကွာရှင်းတာရယ်ပြီးတော့အမွေချက်ခံတာရယ်ပြီးတော့ balance scan moment ချက်ဖြစ်ပေါ့နော်ကျမတို့အတိတ်ကအတားရင်းလိလာဖြစ်တယ်ဆိုတော့အဲ့ဒီမှာတွေ့ရတယ်ကျမတို့ဒီအမျိုးသမီးချင်းအမျိုးသမီးတွေရဲ့ဘဝကို highlight လုပ်ချင်လို့လေဒီမိမောင်းထုပြချင်တဲ့သဘောနဲ့အဲ့ဒီဇလန်းကိုရိုက်ဖြစ်ခဲ့တာပ
ါ၎င်းရဲ့ဘဝဖြတ်တန်းမှုကိုရုပ်ရှင်ဖြင့်ရိုက်ကူးခံရတယ်သားတဲ့မိခင်အိမ်ထောင်ခွဲအမျိုးသမီးမိုင်းလိုင်းကီကတူရဲ့ခံစားချက်ကိုအခုလိုပြောပြပါဗျာ
I
ရီရဲ့နောက်ခွေမှာတော့မျက်ရည်တွေအများကြီးရှိတာပေါ့နော်ဒီနိုင်ငံရေးလောကမှာလည်းဖြစ်ဖြစ်ပေါ့ဒီပါတိုင်းလူမှုရေးပေါ့ကျွန်တော်တို့ချင်းပြည်နယ်မှာဆိုလို့ရှိရင်တော့အမျိုးသမီးတိုင်းကဒေသတစ်ခုနဲ့တစ်ခုပဲမတူတာညှိနှိုင်းဆောင်နဲ့ခွဲခြားဆက်ဆံခံရတဲ့ဟာတွေအများကြီးရှိတယ်ကျွန်မကပထမနိုင်ငံရေးလုပ်ကြည့်ရတဲ့အကြောင်းရင်းကဒီတန်တာရအစ်မတို့ဖြစ်ဖြစ်အုပ်စုကြီးရအစ်မတို့ဖြစ်ဖြစ်ပေါ့ကျမတို့အမျိုးသမီးတွေကမပါဝင်ထိုင်မှုပေါ့အမျိုးသမီးတွေနဲ့ဒီနိုင်ငံကြီးနဲ့မဆိုင်တလို့မျိုးပေါ့နော်ကျမတို့နေခဲရတဲ့
ချင်းတော်တမ်းမှာတော်ရင်ပန်မှတ်တမ်းရုပ်ရှင်မှာအိမ်ထောင်ကွဲမိခင်တယောက်ရဲ့အာမန်အနိုင်မခံအရှုံးမပေးတဲ့ရှင်းမျိုးသမီးတဦးရဲ့နိုင်ငံကြီးလောကထဲဝင်ရောက်လာပုံဒလိထုံနှန်းစင်လာတွေကြောင့်ချင်းမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပုံဖော်ထားတာဖြစ်ပါတယ်ချင်းမျိုးသမီးတွေခွဲခြားဆက်ဆံရတဲ့အကြောင်းကိုလည်းမိုင်းလျာနိုင်ကျဲကအခုလိုပြောပါတယ်
တော့ကွာရှင်းချင်းလည်းသာဆိုရင်ဒီအမျိုးသမီးတွေလုံးဝဒီဖြည်းဖြည်းတွေတိုင်ဆိုင်ခွင့်မရှိသလောက်မပြီးသလောက်ဖြစ်နေတာကိုလည်းတွေ့ရတယ်ပြီးတော့ဒီလက်ထပ်ချင်းများချင်းမှလည်းအဲ့လိုပဲဖြစ်လို့လဲဆိုတော့ဒီတနေ့ကျရင်ဒီသူယောက်ျားယူပြီးတော့သူ့အမျိုးသားထက်ပါသွားမှာမို့လို့ဆိုတာဖြစ်ပေါ့နော်ဒီအမျိုးသမီးတွေလုံးဝတိုင်ဆိုင်ခွင့်မရှိအောင်ပေါ့နော်ခွဲခြားထားတာကိုတွေ့ရတယ
်ပစ္စမကျိန်မြောင်ရုပ်ရှင်ပွဲတော်မှာမှတ်တမ်းတင်ရုပ်ရှင်နဲ့ချင်းတောင်တမတော်ရင်ပန်းဆိုတဲ့ချင်းမျိုးသမီးဆက်ကားအပါဝင်ရုပ်ရှင်ပေါင်း54ကားနဲ့နိုင်ငံတကာမှတ်တမ်းရုပ်ရှင်12ကားပြတ်တက်ခဲ့ပါတယ
်ဆက်ပြီးတော့မြန်မာနိုင်ငံမှာဇွန်လ18ရက်ကထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝန်ထမ်းဆာမွေပွဲဆယ်ရန်ဆာမွေပွဲအောင်စင်းမှာရခိုင်ပြည်နယ်အောင်ချက်ကနနစ်စက်တိုက်ရာခိုင်နှုန်းအနှိမ့်ဆုံးမှာရှိနေပါတယ်။ဘာကြောင့်အခုလိုဖြစ်နေပါသလဲ။ရခိုင်ပြည်နယ်ပညာရေးကဏ္ဍအတွက်ဘာတွေပြုပြင်ဖို့လိုအပ်နေသလဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ
်။ရခိုင်ပြည်နယ်မှာ2019ခုနှစ်တက္ကသိုလ်ဝန်ထမ်းဆာမွေပွဲဖြစ်ဆိုသူပေါင်း3,640ဦးရှိခဲ့ပြီးအဲ့ဒီထက်က6ဘာသာကုန်ထူးခြား26ဦးကပါဝင်စုစုပေါင်း6,590ရှိုက်ဦးသာအောင်မြင်ခဲ့တယ်လို့သိရပါတယ်။အခုလိုအောင်မြင်မှုနှင်ကြရတာဟာစားဝတ်နေရဲ့အဆင်ပြေမှုကြောင့်ဖြစ်ရတာလို့အငင်းကြောက်ကြောက်စရာတူဖြစ်သူဆရာသန်းထွန်းကအခုလိုပြောပါတယ်
။ခိုင်ပြည်ကြီးလေဒီသားတွေမှာဆရာဆံမမလုံလောက်တဲ့ကြံစည်တွေကမရှိနေဘူး။အင်းရဲ့ဝတ်တင်မှုလည်းရှိတယ်။အကြောင်းဆက်လည်းမကောင်းဘူး။ဆရာဆံမနေရာလည်းမပြည့်စုံဘူး။အဲဒီစစ်ပြည်အကြောင်းပေါင်းလို့ဖုံတဲ့ခါမှာတန်တီဟာမြန်မာနိုင်ငံပေါင်းချက်အနည်းဆုံးဆင်ကျောက်သွားတယ်လို့ဒီလိုပဲပြောလို့ရတာကြီးကြီးရော
လာမင်း၌တွေမှာဒီလိုမဖြစ်ရအောင်ကြောက်သူကြောက်သားတွေစူးစမ်းရမှာဖြစ်တယ်လို့ဖန်ချပို့ရှာတဲ့ဆရာဆံမအောင်အားကလည်းလုံလောက်ဖို့လိုတယ်လို့မြောက်ဦးမျိုးကလေတန်းပြဆရာတူကအခုလိုပြောပါတယ်
။ကျောင်းတွေမှာလည်းဆရာမလောက်အောင်တော့အပေါ်တော့ဖြည်းဖြည်းချင်းပြီးပါတယ်ကျောင်းကဆက်ဆံမအရမ်းကြီးကျောင်းသားရဲ့အရမ်းများလာတယ
်ရခိုင်ပြည်နယ်မှာပညာရေးကဏ္ဍမြင့်တက်လာဖို့တော့ပြုပြင်မှုတွေလိုအပ်နေတယ်လို့လည်းဆရာသန်းထွန်းကအခုလိုစပြောပါတယ
်ဒီနယ်ပညာရေးဌာနအနေနဲ့ငယ်ကျောင်းတွေမှာဗတ်တရက်တက်ဆရာလုံလောက်ခန့်တာပြောပေါ့နောက်ထပ်ကတော့ဗတ်တရက်တခုကိုကြည့်မယ်ဆရာမဟာသူစွန့်ညင်တဲ့သူသူသူဝဲယူတဲ့ဗတ်တရက်နဲ့ကိုင်းညီချီအောင်တော့လုပ်ကြည့်ရတယ်လို့နောက်ထပ်ကဒီပုံမှာတော့ဆရာကျောင်းဟာဗတ်တရက်တခုကိုကိုင်းညီရတယ်နဲ့ငယ်ကျောင်းတွေမှာဆရာဆရာမတော့ဗတ်တရက်၃လေးခုမနိုင်မနေကိုင်းညီရတဲ့အားမျိုးကိုချော့ချက်နေရတယ်
ရခိုင်ပြည်နယ်မှာဒီနေ့တက္ကသိုလ်ဝန်ထမ်းအောင်မြင်မှုရာဂိုင်းနှုန်းက18တသမတိုက်6သာရှိတဲ့အတွက်အောက်ချအနည်းဆုံးဖြစ်သလိုလွန်ခဲ့တဲ့နေ့ကလည်းရှမ်းပြည်နယ်ပြည်ရင်အောက်ချအနည်းဆုံးဖြစ်ခဲ့ပါတယ်။မွန်ပြည်နယ်ကတော့ဒီနေ့အောက်ချ၄၀တိုက်တသမတိုက်နှိုင်းနှံအောက်ချအမျက်ဆုံးဖြစ်သလိုလွန်ခဲ့တဲ့နေ့ကလည်းတနိုင်ငံလုံးမှာအောက်ချအမျက်ဆုံးအဖြစ်နှစ်နိုင်ဇတ်တိုက်ရပ်တည်ခဲ့ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
အစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပြေဒုက္ခသည်တွေတနိုင်းမြို့နယ်ဖျားချောင်းတွေမှာခိုးလုံလာနေကြပါတယ်။ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းဟာစစ်တွေမြို့နယ်အိမ်မှာကွယ်လွန်သွားခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ပတ်စဉ်တိုင်းရင်သတင်းလွှာကဏ္ဍကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ
် American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တောရရှင်များခင်ဗျာဇနီးဘာအခြေစိုက်ကုလသမဂ္ဂလူအခွင့်အရေးကောင်စီအတွင်းမေကွန်းပြောကြားရာမှာအမေရိကန်သံတမန်ကြီးနီကီဟေလီကဒီကောင်စီကိုရောဒီကောင်စီမှာအမေရိကန်ပြည်ထောင်စုရဲ့ပါဝင်မှုကိုပါဂယူဒီဇိုင်းစောင့်ကြည့်နေတယ်လို့ဆိုပါတယ်လူအခွင့်အရေးကာကွယ်မြင့်တင်ရေးလုပ်ငန်းဟာအရေးကြီးတဲ့ကိစ္စဖြစ်တယ်လို့အမေရိကန်အစိုးရကမှတ်ယူထားကြောင်းလဲသံတမန်ကြီးဟေလီကပြောဆိုပါတယ် လူအခွင့်အရေးကိုလေးစားလိုက်နာခြင်းဟာညဉ့်ညံရေးလုံခြုံရေးတို့နဲ့ရောထွေးဆက်နွယ်နေပြီးလူအခွင့်အရေးချိုးဖောက်မှုတွေဟာပြင်းထန်တဲ့မတည်ငြိမ်မှုနဲ့ပဋိပက္ခတွေကိုစတင်ဖြစ်ပွားစေတယ်လို့လည်းဆိုပါတယ်။လူအခွင့်အရေးကောင်စီကခိုင်မာတဲ့ပြဋ္ဌာန်းချက်တွေကိုအတည်ပြုခြင်းဟာတရားမျှတမှုဒီမိုကရေစီရေးနဲ့လူအခွင့်အရေးတို့အတွက်တိုက်ပွဲဝင်နေသူတွေကိုမျှော်လင့်ချက်ပေးနိုင်တယ်လို့လည်းဆိုပါတယ်။အဲ့ဒီအခမ်းအနားပြီးနောက်ဂျနီဘာမြို့ကဘွယ်နှင်းသဖြင့်အခမ်းအနားတစ်ခုမှာမိကွန်းပြောကြတဲ့အခါတမ်မကြီးဟေလီကဒီလူအခွင့်အရေးကောင်စီကထိထိရဲ့ရောက်လုပ်ငန်းဆောင်ရွက်မှုပြက်ကွက်ခြင်းဟာကောင်စီရဲ့ဂုဏ်သိက္ခာကိုကြာဆင်းစေပြီးလူအခွင့်အရေးကိုလည်းမေးမိန်စေပါတယ်။အမေရိကန်ပြည်ထောင်စုဟာလူအခွင့်အရေးကောင်စီကထွက်သွားမှာမဟုတ်ပေမဲ့ကောင်စီရဲ့တရားဝင်မှုကိုပြန်လည်တည်ဆောက်နိုင်ဖို့ပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်တယ်လို့ပြောကြားသွားပါတယ်။ကုလသမဂ္ဂအနေနဲ့ပထမဦးဆုံးလုပ်ဖို့လိုအပ်တာကဒီကောင်စီမှာပါဝင်နေတဲ့လူအခွင့်အရေးအကြီးအမားဆုံးချိုးပေါက်နေသူတွေကိုဖယ်ရှားပြစ်ရေးပဲဖြစ်ပါတယ်။ဒီလိုလုပ်နိုင်ဖို့အတွက်ရွေးကောက်တင်မြှောက်တဲ့နည်းလမ်းကိုပြောင်းလဲပစ်ဖို့လိုအပ်ပါတယ်။အခုအခါမှာဒေသဆိုင်ရာအုပ်စုတွေကမဲဆန္ဒအဖြစ်ရှင်ပြိုင်ခြင်းမရှိပဲသူတို့ကြိုတင်သတ်မှတ်ထားသူကိုသာကောင်စီဝင်အဖြစ်ရွေးချယ်နေကြတာဖြစ်တယ်လို့တမ်မကြီးဟေလီကသုံးသပ်ပြောကြပါတယ်။ဒီရွေးကောက်ပွဲစနစ်ကိုပြောင်းလဲပြစ်ရပါမယ်။ဒါမှသာကောင်စီဝင်ရွေးချယ်တဲ့နေရာမှာသူတို့တွေရဲ့နှုတ်ကတိကိုမကြည့်ပဲသူတို့ဘာတွေလုပ်ခဲ့တယ်ဆိုတဲ့မှတ်တမ်းကိုကြည့်ပြီးရွေးချယ်ရပါမယ်လို့ဆိုပါတယ်။ဒုတိယလို့ရမှာကအစ္စရေးကိုအလိုအလျောက်ဝေဖန်ဖို့လူခွင့်ရေးကောင်စီမှာထည့်သွင်းထားတဲ့သမတမမကြတဲ့အစီအစဉ်နံပါတ်9ကိုဖယ်ရှားပြည်ရေးပဲဖြစ်ပါတယ်။နိုင်ငံတစ်ခုကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ဒီလုပ်ရဟာအစ္စရေးနိုင်ငံကိုလှောင်ပြောင်တဲ့လူအခွင့်ရေးချိုးဖောက်မှုဖြစ်ုံသာမကလူအခွင့်ရေးကောင်စီကိုပါတိတ်ခါကြာဆင်းစေတဲ့ကိစ္စလည်းဖြစ်ပါတယ်လို့တမ်မကြီးဟေလီကဆိုပါတယ်။ဒီအပြောင်းလဲတွေဟာဒီကောင်စီကနိုင်ငံတကာလူအခွင့်ရေးပေါ်ဆောင်ရမှာလေးစားစရာကောင်းတဲ့ကောင်စီတစ်ခုဖြစ်လာစေဖို့အတွက်အနည်းဆုံးလိုအပ်ချက်တွေပဲဖြစ်ပါတယ်လူအခွင့်အရေးကောင်စီအနေနဲ့ရည်ရွယ်မျှော်မှန်းခဲ့တဲ့အတိုင်းပုံပေါ်လာအောင်စိတ်သဘောထားတူတဲ့နိုင်ငံတွေအားလုံးလက်တွဲဆောင်ရွက်သွားကြဖို့တမ်အမတ်ကြီးဟေလီကတိုက်တွန်းသွားပါတယ်အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာလူအခွင့်အရေးကိုဒီကောင်စီအတွင်းမှာရောအခြားနေရာတွေမှာပါဘယ်သောအခါမှအလျှော့မပေးဘဲလှုပ်ဆောင်သွားမယ်လို့သူကပြောကြားသွားကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တသရှင်တွေအခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး FOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကတည်းလက်ပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုရဲ့လာဖို့အလဲပတ်ဗီဇာလျှောက်ထားသူတွေဟာခွင့်ပြုချက်ရဖို့စောင့်အကြိမ်ပိုးပြီးကြာသွားနိုင်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ချမှတ်ထားတဲ့ကောင်စစ်ဝင်ရုံးကလုံခြုံရေးဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ပတ်သက်တဲ့စီးမင်းစီကံညွှန်ကြားချက်ကိုပြန်ပြောင်းတဲ့အမိန့်တစ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကဗိုလ်တော်ဖူးနဲ့မှထုတ်ပြန်ခဲ့တာပါ။ကျောင်းသားနဲ့ခီးသွွားပအဝင်ရွှေ့ပြောင်းချေချဖို့မဟုတ်တဲ့ဗီဇာလျှောက်ထားသူတွေအတွက်စီစစ်ချိန်ကိုအရင်သမ္မတလက်ထက်ကတရင်သုံးပတ်အတွင်းလျှောက်ထားသူ80ရာခိုင်နှုန်းလောက်ပြီးသက်စစ်ဆေးပေးဖို့ချမှတ်ထားတာကိုအခုအမိန့်တစ်မှာပယ်ဖျက်လိုက်တာဖြစ်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဂျွန်ဆန်ဆူချင်နဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စ်တီလဆန်တို့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပါတယ်။ဒီလိုပြောတဲ့အခါမှာအရှေ့တောင်အာရှဒေသပေါ်အမေရိကန်ရဲ့ဆက်လက်ထားရှိတဲ့ဂရိကဝတ်တွေအကြောင်းအလေးပေးပြောကြားတာဖြစ်ပြီးမစ္စတာတီလဆန်ကဒေသရင်းလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဂျွန်ဆန်ဆူချင်နဲ့ဆွေးနွေးခဲ့တယ်လို့ကြက်တာဘရင်းနေကရန်ကုန်အမေရိကန်တန်ယုံကနေသတင်းထုတ်ပြန်တာဖြစ်ပါတယ်။IS စစ်သွေးကြွတွေကိုထောက်ခံပံ့ပိုးပေးနေသူတွေကမလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသူတို့ရဲ့အရှိအာရှနေမြေဖြစ်နေတတ်မှတ်ဖော်ပြတယ်လို့အာရှကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အခုလိုတိုက်ခိုက်နိုင်တဲ့အရှိအာရှဒေသရင်းနိုင်ငံတွေထဲမှာအင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းတောင်ပိုင်း၊မြန်မာနဲ့ဂျပန်နိုင်ငံတွေပါဝင်နေပါတယ်။လုံခြုံရေးဆိုင်ရာလေ့လာဆန်းစစ်သူတွေကအခုလိုပြန့်နှံ့နေမှုဟာအရှိလက်ပိုင်းဒေသတွားပြီးတိုက်ခိုက်မလုပ်နိုင်တဲ့တတိပုဂ္ဂလအဆွန်ရောက်တွေအနေနဲ့ဒေသရင်းတိုက်ခိုက်မှုတွေလုံလာနိုင်တယ်လို့သုံးသပ်ပါတယ်။ကမ္ဘာတွင်းအဆုပ်အုံနဲ့မြေယာလုပ်ငန်းတွေအများဆုံးပဲပြီးရင်းနှီးမြှုပ်နှံနေတဲ့တရဝဲလိုအားဟာတရမဝင်ငွေကြေးလွှဲပြောင်းမှုပေါ်တရအစိုးရနှိပ်ကွပ်မှုနဲ့ကာတာနိုင်ငံမှာဖြစ်နေတဲ့အငင်းပွားဝယ်ပြဿနာကြောင့်စီးပွားရေးအရအတော့ကိုအထိနာနေတာဖြစ်ပါတယ်။
တရင်အချင်းချက်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတစ်ချိန်ည9နာရီနဲ့10နာရီထိတစ်ချိန်လိုင်းဒိုမီတာ71.25တို့ကနေဆက်ပြီးတော့အသံလွှင့်သွားပေးဦးမှာပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းကြပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းကလေးပါ
This program has come to you from the Voice of America, Washington.